Welcome to the Voice of America in Burmese.
Mingla nan nakhe ma khnya to da nya shu nan chem mi ja ba si. Bio American tan ga ni 2018 khu ni September 30 ye tanin ko ni ni manakin season ni ko sa tin pi lo thau len pi ni ba bi. Kilometer 2440 chit chit wa ni khan yu na sin nan ja da lo. Bio ye Facebook sa min na Bio Burmese news web ne website sa min na burmese.voanews.com ma le chin ne de bi ni thau len pi ni ba khnya.
ကျွန်တော်စမိုးယူပါခင်ဗျာကွန်မြူနီကေးရှင်းစီစနီတာဝန်ယူတင်ဆက်ပေးပါပါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းတဲ့သတင်းတွေကိုမန်းအချိန်တိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်ကိုယုံကြည်စိတ်ချရမှာနျူကလ িয়ার ကင်းရှင်းရေးလုပ်မယ်လို့မြောက်ကိုရီးယားကပြောပါတယ်အင်ဒိုနီးရှားဆူလဝေစီကျွန်းမှာငလင်ကြီးလုပ်ပြီးဆူနာမီရေတိုင်းတန်းကြောင့်သေဆုံးသူ300ကျော်သွားပါပြ တောင်ပိုင်းမှာဆိုလည်းအဆင်ပြေလည်းနေကြတယ်တော့မြန်မာပြည်တစ်ပြည်လုံးမှာလည်းဒီ
ဒါကတော့အမေရိကန်ပြည်တော်စုမှာရောက်ရှိနေတဲ့ပြည်တော်စုဝန်ကြီးဦးကျော်တင်ဖြစ်ပါတယ် VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းကိုတင်ဆက်တဲ့အခါမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကဏ္ဍအမေရိကန်အီဂျန်ကြောင့်အင်္ဂလိပ်စာသင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တွေကိုထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုရေဆုံးတော့တနင်္ဂနွေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မှတ်အင်ဂျင်နီယာတွေကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်တော်စုအပေါ်မှာလုံလောက်တဲ့ယုံကြည်မှုမရှိသေးဘဲနဲ့တော့နျူကလ িয়ার ကင်းရှင်းရေးလုပ်မှာမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကစနေနေ့မှာပြောလိုက်ပါတယ်။ကုလသမဂ္ဂဒုတိယညီလာခံမှာပြောတဲ့မင်ကွန်းနဲ့ဝန်ကြီးရီယောင်ဟိုကအမေရိကန်ကိုမယုံရဘဲနဲ့တော့ကျွန်တော်တို့ရဲ့မျိုးသားလူကြုံရေးအတွက်စိတ်ချလောက်စရာမရှိပါဘူး။အဲ့ဒီအခြေအနေတွေအောက်မှာကိုတပတ်ကြီးကအရင်ဆုံးနျူကလ িয়ার ထပ်သိမ်းဖို့ဆိုတော့လုံးဝမဖြစ်နိုင်ပါဘူးလို့ပြောပါတယ်။နျူကလ িয়ার ကင်းရှင်းရေး DBRK အစိုးရရဲ့တန်လိုက်တာဟာခိုင်မာမြန်မြန်ပါတယ်။ဒါပေမဲ့အမေရိကန်ပေါ်ကျွန်တော်တို့ရဲ့ယုံကြည်မှုအပြည့်အဝရောက်အောင်အမေရိကန်ကလှုပ်ဆောင်မှတာအဲဒီကိစ္စဖြစ်နိုင်ချေရှိပါလိမ့်မယ်လို့လည်းဝန်ကြီးရီယောင်ဟိုကပြောပါတယ် DBRK ဆိုတာကတော့မြောက်ကိုရီးယားရဲ့တရားဝင်နိုင်ငံအမည်ကိုအတူပေါက်ခေါ်ဆိုဆုံးဆိုတာပါသမ္မတဒေါ်လန်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်တို့ဇွန်လကစင်ကာပူမှာတမိုင်းဝင်ထိပ်သီးအစည်းအဝေးလုပ်ပြီးတဲ့နောက်နျူကလ িয়ার ကင်းရှင်းရေးဆိုင်ရာဆွေးနွေးပွဲတွေရဆိုင်နေရတာဟာအမေရိကန်ပေါ်ယုံကြည်မှုအားနည်းနေတာကြောင့်ဖြစ်တယ်လို့ဝန်ကြီးဟိုကပြောပါတယ်တနိုင်ငံသားမှာယုံကြည်မှုကင်းမဲ့တာဆက်ရှိနေမယ်ဆိုရင်ဒီထိပ်သီးအစည်းအဝေးရဲ့ပူးတွဲကြေညာချက်ဟာလေတနိုင်ငံသားအရင်ကသဘောတူညီချက်တွေအားလုံးကျဆုံးသွားတဲ့ဂျမားအတိုင်းအလားတူကြုံတွေ့ရမယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယောင်ဟိုကသတိပေးပြောဆိုသွားပါတယ
်။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားသူကြီးချုပ်ဖြစ်အဆိုပြုခံထားရတဲ့ Brett Kavanaugh ရင်ဆိုင်နေရတဲ့ဒုတိယမြောက်လိမ်ပိုင်းဆိုင်ရာမတော်မတရားပြုကျင့်မှုဆွဆွဲချက်နဲ့ပတ်သက်လို့ဆွဆွဲပြောဆိုခဲ့တဲ့အမျိုးသမီးကို FBI ဘက်ကဆက်သွယ်ခဲ့ပြီးဖြစ်ကြောင်းဒီစုံစမ်းမှုနဲ့နှိဆက်သူတွေကိုကိုကာပီဒီဝါရှင်တန်ပို့သတင်းစာကဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ Brett Kavanaugh ဘက်ကသူဆက်ပြီးရရည်တီထောက်ခံကြောင်းနဲ့စုံစမ်းမှုအားလုံးပြီးဆုံးချိန်နောက်ဆုံးမှာတော့အဆအဆအယားကောင်းသွားလိမ့်မယ်လို့ညွှန်လင်းထားကြောင်းသတင်းတောက်တွေကိုစနေနေ့ကပြောပါတယ်။အနောက် Virginia ပြည်နယ်နားမှာပြုလုပ်မဲ့နိုင်ငံရေးဟောပြောပွဲတစ်ခုအတွက်အင်ဖြူရောကစနေနေ့နေ့လယ်ကမထွက်ခွာခင်သတင်းတောက်တွေနဲ့တွေ့ဆုံရမှာသမ္မတထရန့်ကKavanaugh နဲ့ပတ်သက်လို့ဆွဆွဲပြောဆိုထားတဲ့အမျိုးသမီးတွေအပါအဝင်တက်ဆိုင်သူအားလုံးကို FBI ဘက်ကဆက်သွယ်ခဲ့ပြီးဖြစ်တယ်ဆိုတာကိုသူသိရှိကြောင်းပြောကြားခဲ့ပါတယ်။ဒီဆက်သွယ်မေးမြန်းမှုတွေရဲ့အဖြေရလဒ်ဟာ Brett Kavanaugh အတွက်ရလဒ်ကောင်းတွေဖြစ်လိမ့်မယ်လို့သူမျှော်လင့်ကြောင်းသမ္မတကပြောပါတယ်။အထက်လွှတ်တော်တရားရေးကော်မတီကဆွဆွဲမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့သမ္မတကပန်ကြားပြီးတဲ့နောက်တောက်ကြနေကသမ္မတထရန့်ကနေ Kavanaugh နဲ့ပတ်သက်လို့ FBI ကိုညွှန်ကြားချက်ထုတ်ပြန်ခဲ့တာပါ။ Kavanaugh ကိုဒုတိယမြောက်ဆွဆွဲပြောဆိုခဲ့တဲ့အမျိုးသမီး Deborah Ramirez ကိုတော့ FBI ဘက်ကစုံစမ်းမေးမြန်းမှုတွေပြုလုပ်ခဲ့ပြီးပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။အာဖဂန်နစ္စတန်မှာလက်နက်ကင်ပုံကံမှုဟာအစ္စလာမ်အယူဝါဒနဲ့မကိုက်ညီဘူးလို့ကြေညာဖို့ရည်ရွယ်ပြီးအာဖဂန်နဲ့ပါကစ္စတန်နိုင်ငံပူးတွဲပြီးတော့ဘာသာရေးပညာရှင်များညီလာခံကြီးတခုလုံးမဲ့ကိစ္စကိုတာလီဘန်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။တာဝန်ရှိသူတွေနဲ့တရားဟောဆရာတွေပါဝင်တဲ့အာဖဂန်ကုသလေအဖွဲ့ဟာအစ္စလာမ်ဘက်မြို့တော်မှာလက်ရှိရောက်နေပြီးပါကစ္စတန်ဘက်ကတာဝန်ရှိသူတွေနဲ့ဆွေးနွေးနေကြပါတယ်။ဦးလီမားလို့ခေါ်တဲ့ဘာသာရေးဆရာကြီးတယောက်ကြမဲ့အဆိုပြုထားတဲ့ညီလာခံအတွက်အစီအစဉ်တွေချမှတ်ပြင်ဆင်ဖို့ဆွေးနွေးနေကြတာပါ။အာဖဂန်ဆွေရကခံရထားတဲ့အစ်မြင့်ညီငယ်ရေးကောင်စီ HPC ရဲ့ဒုတိယအကြီးအကဲအက်ဒါ ဦးရမန်ဆလင်းကအာဖဂန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပါတယ်။တောက်ကြနေကစတင်ဆွေးနွေးပြီးစနေနေ့အထိဆက်ဆွေးနွေးနေကြပေမဲ့အသေးစိတ်တွေကိုနှစ်ပတ်စလုံးကထုတ်မပြောပါဘူး။အမည်မဖော်တဲ့အကြီးတန်းတာဝန်ရှိသူတို့ကမီဒီယာမှာမပြောဆိုဖို့နှစ်ပတ်စလုံးကသဘောတူထားတယ်လို့ VOA ကပြောပါတယ်။
အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာဆောရက်ရှ်ဟာမနေ့စနေနေ့ကကုလသမဂ္ဂအထွေထွေညီလာခံတွင်မိန့်ခွန်းပြောကြားရာမှာပါကစ္စတန်နိုင်ငံရဲ့လှုပ်ရက်ကိုဝေဖန်ပြောကြားခဲ့ပြီးနှစ်နိုင်ငံဆွေးနွေးပွဲဖြစ်မြောက်ရေးဆက်လက်ပြီးလမ်းတွေဖွင့်ထားကြောင်းပြောသွားပါရယ်။အိန္ဒိယနိုင်ငံပိုင်ကက်ရှမီးယားပြည်နယ်ဘက်ခြမ်းမှာရှိနေတဲ့ခွဲထွက်ရေးအစွန်းရောက်မွတ်စလင်စစ်သွေးကြွတွေကိုပါကစ္စတန်ဘက်ကအားပေးအမြောက်ပြုနေတယ်လို့အရင်အချိန်ကြာမြင့်စွာကတည်းကအိန္ဒိယကဆွဆွဲပြောဆိုခဲ့တာပါ။စစ်သွေးကြွတွေဟာမကြာခဏဆိုသလိုအိန္ဒိယပိုင်နယ်ထဲမှာရှိနေတဲ့မြို့တွေအချက်ချာကြတဲ့မြို့ကြီးတွေထဲအကြမ်းဖက်တိုက်ခိုက်ခဲ့တာတွေကြောင့်ထိခိုက်သေးဆုံးမှုအများအများရှိခဲ့ပါတယ်။ပါကစ္စတန်နိုင်ငံဟာလူသက်သမားတွေကိုချီးမွမ်းအားပေးထောက်ခံနေပြီးအပြစ်မဲ့သူတွေထိခိုက်သေးဆုံးနေတာတွေကိုတော့မတွေ့မမြင်အောင်စောင့်နေတယ်လို့အိန္ဒိယနိုင်ငံသားဝန်ကြီးဆောရက်ရှ်ကကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာပြောသွားပါတယ်။အိန္ဒိယနဲ့ပါကစ္စတန်ပထမဆုံးချိန်နှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲပြုလုပ်ဖို့ရထားတဲ့အစီအစဉ်ကိုဒီလအစောပိုင်းကအိန္ဒိယဘက်ကဖျက်သိမ်းခဲ့ပြီးအိန္ဒိယလုံခြုံရေးတပ်ဖွဲ့ဝင်တွေအသက်ခံရမှုကြောင့်တုံ့ပြန်ဆန္ဒပြတာဖြစ်တယ်လို့အကြောင်းပြချက်ပေးခဲ့ပါတယ်။အလားတူစနေနေ့ကကုလသမဂ္ဂထွေထွေညီလာခံမှာပါကစ္စတန်နိုင်ငံသားရေးဝန်ကြီးကမိန့်ခွန်းပြောကြားရာမှာအိန္ဒိယဘက်ကတုံ့ပြန်ဝေဖန်ပြောဆိုသွားပါတယ်။ခိုင်လုံမှုမရှိတဲ့အချက်လက်တွေပေါ်မှာအခြေခံပြီးအိန္ဒိယအစိုးရဘက်ကနှစ်နိုင်ငံဆွေးနွေးပွဲကိုဖျက်ခဲ့ကြောင်းနဲ့နိုင်ငံရေးထက်နိုင်ငံရေးကစားကွက်ကိုအိန္ဒိယကပိုပြီးလူလာခဲ့တာဖြစ်ကြောင်းမိန့်ခွန်းမှာထည့်သွင်းပြောသွားပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6159နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်
။ဒီကနေ့တနင်္ဂနွေမနေ့ဖက်တနေ့ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာတောက်ကြောင်လေးကပြင်းအား 9.5 ငလျင်လုတ်ခတ်ပြီးနောက်ဆက်တွဲဆူနာမီရေလိုင်းတွေဖြစ်လာတာကြောင့်လူပေါင်း380ကျော်သေဆုံးပြီး980ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆူနာမီရေလိုင်းတံကိုပါလူးနဲ့ဒွန်ဂါလာမြို့တွေခံလိုက်ရပါတယ်။ဒေသုံးသူရေအတွက်ထောင်ပေါင်းများစွာထိရောက်သွားနိုင်တယ်လို့အင်ဒိုနီးရှားဒုတိယသမ္မတဂျူဆက်ကလောကပြောပါတယ်။ငလျင်လုတ်ပြီးဆူနာမီရေလိုင်းတက်လာချိန်ကပါလူးမြို့ပင်လယ်ကမ်းကြီးမှာပွဲတော်တစ်ခုရှိနေတာကြောင့်လူရာပေါင်းများစွာရောက်နေကြတာလို့အာနာဘန်တွေကစနေနေ့မှာပြောပါတယ်။ကြီးမားတဲ့လိုင်းရုံးတွေကလူအများများကိုတိုက်ယူသွားတဲ့အတွက်ဒေသုံးကြတာပါ။အင်ဒိုနီးရှားသဘာဝဘီယန်တွေကာကွယ်ရေးအဖွဲ့ပြောခွင့်ရဆူတိုပိုပါဝိုငရိုဟိုကအန်ဒရီရောက်လာချိန်မှာလူတွေဟာကမ်းခြေမှာကိုလုဆာရှိတာလုပ်နေကြပြီးချက်ချင်းဘေးလို့ကြမှာပြေးရတဲ့တည်ဆုံးကြရတာပါလို့ဂျကာတာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်
။ထိုင်းနိုင်ငံစစ်ဆိုးရအဖွဲ့ဝင်ဝင်ကြီးလေးဦးဟာပလန်ပါရာချက်အမည်နဲ့နိုင်ငံရေးပါတီတစ်ထူထောင်လိုက်ကြောင်းစနေနေ့ကကြေညာခဲ့ပါတယ်။ဒီတော်တွင်သူတို့တည်ထောင်လိုက်တဲ့နိုင်ငံရေးပါတီဟာလက်ရှိဝင်ကြီးချုပ်စစ်ဘိုလ်ချုပ်ဟောင်းပရာရွတ်ချန်အိုချာကိုနိုင်ငံရေးမှာဆက်ပြီးအာဏာရရှိရေးကြောထောက်နောက်ခံပေးလိမ့်မယ်လို့ခန့်မှန်းချက်တွေထွက်လာပါတယ်။လာမယ့်မေလမှာရွေးကောက်ပွဲတွေကျင်းပပေးမယ်လို့ဝင်ကြီးချုပ်ပရာရွတ်ချန်အိုချာကကတိပေးထားတာပါ။ဒါဟာထိုင်းနိုင်ငံမှာစစ်အစိုးရကလေးနှစ်ကျော်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်သူတို့အနေနဲ့ရွေးကောက်ပွဲတွေကျင်းပပေးမယ်ဆိုပြီးထပ်ခါတလဲလဲအချိန်တွေရွှေ့ဆိုင်းခဲ့ရမှာအခုလာမယ့်မေလမှာပြုလုပ်မယ့်ရွေးကောက်ပွဲမှာတော့အရက်သားအုပ်ချုပ်ရေးကိုလွှဲပြောင်းလိမ့်မယ်လို့ဝေဖန်သူတွေကမျှော်လင့်ထားပါတယ်။စစ်ဆိုးရရဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးမှုဆိုင်ရာမူဝါဒတိုင်းလှုပ်ဆောင်မဲ့ပလန်ပရာချက်ပါတီတစ်ကိုစက်မှုဝင်ကြီးကဥဆောင်တာဖြစ်ပြီးအကွဲကွဲအပြားပြားဖြစ်နေတဲ့ထိုင်းနိုင်ငံရေးကိုကြော်လွားဖြေရှင်းနိုင်ဖို့ကတိပြုထားသူလည်းဖြစ်ပါတယ်။ဝင်ကြီးချုပ်ဘိုချုပ်ဟောင်းပရာရွတ်ချန်အိုချာကသူ့အနေနဲ့နိုင်ငံရေးမှာပါဝင်ဖို့စိတ်ဝင်စားကြောင်းပြောဆိုပြီးရက်အတန်ကြာပြီးတဲ့နောက်အခုလိုပရာရွတ်အစိုးရအဖွဲ့ဝင်ဝင်ကြီးလေးဦးကနိုင်ငံရေးပါတီတစ်ကိုထူထောင်လိုက်တာဖြစ်ပါတယ်ရှင်။
အင်္ဂလန်ပရီးမီးယားလိဘွဲစဉ်ခုနှစ်ကိုစနေနေ့ကကစားကြပြီးတဲ့နောက်မန်စီးတီးနဲ့လီဗာပူးတို့အမှတ်တူ16မှတ်စီကြထားကြပေမဲ့မန်စီးတီးက6ကွာခြားချက်အတာနဲ့ဇယားထိပ်ရောက်သွားပြီးလီဗာပူးကအဆင့်နှစ်မှာရောက်နေပါတယ်။မန်စီးတီးအသင်းဟာအင်ဝင်းမှာဘရိုက်တန်အသင်းကိုငိုကိုမရှိနဲ့နိုင်ရပြီးချယ်ဆီနဲ့လီဗာပူးကတော့ချယ်ဆီကွင်းမှာတစ်ဖက်တစ်ဂိုးစီနဲ့တည်ကြတဲ့အတွက်လီဗာပူးက18မှတ်နဲ့တတိယနေရာကိုရောက်သွားတာပါ။အခုချိန်ထိကစားပြီးသည့်မြောက်မှာရှုံးပွဲမရှိသေးတာဒီ3သင်းပဲရှိပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့အဝေးကွင်းမှာဝက်ဆမ်ကို3-2နဲ့ရှုံးပြီးလက်ရှိမှာအမှတ်ပေးစရာအဆင့်10မှာရောက်နေပါတယ်။စနေနေ့ပွဲတွေမှာချယ်ဆီနဲ့လီဗာပူးပွဲတည်ရကြတာကလွဲ့ပြီးဂျန်နဲ့ပွဲတွေအားလုံးအရှုံးအနိုင်ရတဲ့နဲ့အဆုံးသတ်ပါတယ်။စပါးကဟက်ဒါဆီကိုအဝေးကွင်းမှာ2-2မရှိ၊အာဆင်နယ်ကဝတ်ဖို့ကိုအိမ်ကွင်းမှာ2-2မရှိ၊ဝိုးဗ်စ်ကဆောက်သမ်တန်ကိုအိမ်ကွင်းမှာ2-2မရှိ၊လက်စတာစီးတီးကနျူကာဆယ်ကိုအဝေးကွင်းမှာ2-2မရှိ၊အေဗာတန်ကဖူလမ်ကိုအိမ်ကွင်းမှာ3-2မရှိနဲ့အတီးတီးအနိုင်ရကြပါတယ်။
ကက်တလိုနီးယားဒေသကဘာစလိုနာမြို့လယ်မှာစနေနေ့က ကတ်လန်ခွဲထွက်ရေးစန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားပဋိပက္ခဖြစ်ခဲ့ကြပြီးစန္ဒပြသူ2ဦးဖမ်းဆီးခံခဲ့ရပါတယ်ဒီလုပ်ရဲကြောင့်မနစ်ကစပိန်နိုင်ငံရဲ့ဒေသတစ်ခုဖြစ်တဲ့ကက်တလိုနီးယားမှာတရားမဝင်တဲ့လူထုဆန္ဒခံယူပွဲကိုလုံခြုံရေးတပ်တွေကအကြမ်းဖက်ဖြိုခွဲခဲ့မှုနှစ်ပတ်လည်အထိမ်းအမဲမတိုင်ခင်ဒေသတွင်းတင်းမာမှုအရှိန်မြင့်မားခဲ့ပါတယ်။ခွဲထွက်ရေးဆန္ဒပြသူတွေဟာရဲတွေကိုဆေးရောင်တွေပါတဲ့ပေါင်တာမှုတ်တွေနဲ့ပစ်ပေါက်ဆေးရည်တွေပါတဲ့စပရေးတွေနဲ့ပတ်ခဲ့သလိုစူပရူဆန္ဒပြမှုကိုလည်းတတ်တန့်ရောင်ဖြစ်ပေါ်စေတဲ့အမှုန့်တွေနဲ့ဖုံးအုပ်စေခဲ့ပါတယ်။ခွဲထွက်ရေးဆန္ဒပြသမားတွေကပိတ်ဆို့ထားတဲ့အတားအဆီးတွေကိုဖယ်ရှားဖို့စ조사ချိန်မှာကက်တလန်ရဲတွေဘက်ကဝင်ရောက်တားမြစ်ရာကနေနှစ်ဖက်ကြားထိတ်တိုက်အကြမ်းဖက်ဖြစ်ပွားခဲ့ပါတယ်ရှင
်ဒါကတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကအခုထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေကိုအင်တာနက်ဆက်မင်းနာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ကြင်တဲ့ဒီပန်တဲ့ဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းအဖြစ်ပျက်ကိုဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်လို့တတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်အမတ်ချုပ်ကတွန်းအားပေးလှုပ်ဆောင်နေတာနဲ့ရိုက်တာသတင်းတော်နှစ်ယောက်ကိုထောင်ဒဏ်ချမှတ်တဲ့ပေါ်နိုင်ငံတကာကနေဖိအားပေးနေတာတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုမှလက်တလောရောက်ရှိနေတဲ့ပြည်တော်စုဝင်ကြီးဦးကျော်တင်ကို VOA ဒေါက်ကင်းစိုးဝင်းကနယူးယောက်မြို့မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
အမေရိကန်ရဲ့ရည်တည်မှုအနေအထားပေါ့နော်မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးရည်တည်မှုအနေအထားပေါ့အဲ့တော့ဒီအမေရိကန်နိုင်ငံညာရေးဝင်ကြီးဌာနရဲ့ဟိုသဘောအရဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာအခုဖြစ်နေတဲ့ဒီဒုက္ခတွေအရေးဟာဒီသူတို့ကဟို ethnic cleansing ပေါ့နော်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရေးအဆင့်အနေနဲ့ဒါသူတို့ကတုံ့နှုံပြောဆိုတာရှိပါတယ်ဒါပေမဲ့ဒီဟာနဲ့ပတ်သက်ပြီးတော့ American Outlook တော်ကနေပြီးတော့ဒီနိုင်ငံသားရေးရာကော်မတီရဲ့ Ukta Ed Rice ရဲ့နောက်လွှတ်တော်အမတ် Steve Chabot နဲ့ဒီ Elliot Engel တို့ကနေပြီးတော့သူတို့ဦးစီးပြီးတော့ကမ္မကထလုပ်ပြီးတော့ပေါ့နော်ဒီပါတီကြီးနှစ်နှစ်ရဲ့စလုံးရဲ့အရေးယူမှုတရအနေနဲ့ပေါ့မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေပေါ့ဒီရက်စက်နှိပ်စက်မှုတွေကိုဒီ Genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ်ကြေညာဖို့ဒီဆုံးဖြတ်ဖို့အရေးကိုသူတို့တင်ထားတာရှိပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ American နဲ့မြန်မာအကြားမှာပေါ့နော်ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့လူမျိုးသဘောထားဘလို့မျိုးဟိုတင်းမာလာနိုင်သလားဒါမှမဟုတ် American နဲ့ဆက်ဆံရေးဘလို့များဟိုဖြစ်သွားနိုင်လဲပေါ့နော်ဝင်ကြီးဘလို့သုံးသပ်လို့ရပါလဲရှင
်အခုဖြစ်ပြနေတဲ့ဒုက္ခတွေဒီဘက်ကိုဘင်္ဂလားကိုရွေးလာတဲ့ကိစ္စကိုဘလို့နီးနဲ့ဖော်ပြတတ်မှတ်ကြလဲခုနအသနစ်စီနိုဂျန်ဒိုဆိုက်တို့လိုလွန်လွန်ကျူးကျူးအတုံးတုံးနေတဲ့သုံးနာမျိုးဟာအဲ့ဒါမျိုးဟာဟိုကုတ်ဒေါက်တာကိုဖီအနန်ပြောသွားဘူးပါတယ်ဒီလိုစကားအတုံးတုံးနေကိုတဲ့အဲလက်လို့ဆိုရယ်မပြောသင့်ဘူးပေါ့နော်ဒါမျိုးဆိုတာတက်ဆိုင်ရထောက်ထားခံလို့မှတရားရုံးနေရာပြီးဆုံးဖြတ်ပြီးပြောလိုက်ပါမျိုးဖြစ်ပါလေအဲ့လိုပြောသွားဘူးပါလေတရင်နောက်တယောက်ကိုအဲ့တော့ဒီကိစ္စဟာလဲပေါ့နော်ကျွန်တော်တို့အနေနဲ့ကတော့ဟိုဘယ်ကဆိုရင်သိရတယ်နဲ့အခုဒီဘက်ကိုပြေးလာတယ်အကုန်မဟုတ်နော်ကျန်တဲ့အသက်ကလေးမဟုတ်ဘူးကျွန်တော်တို့ဘက်မှာဒါသုံးပုံတပုံလောက်ကအများအကျန်တယ်နောက်ပြီးတော့ဒီလိုဖြစ်နေတာဒီမွတ်စလင်ကွန်မြူနတီဒီမြောက်ပိုင်းမှာလည်းဖြစ်နေတာဒီရခိုင်မြောက်ပိုင်းတောင်ပိုင်းမှာဆိုရင်လည်းအဆင်ပြေလည်နေကြတယ်တော့မြန်မာပြည်တစ်ပြည်လုံးမှာလည်းဒီမွတ်စလင်ရောခရစ်ယာန်ဗုဒ္ဓဘာသာရောကျွန်တော်တို့ကလေတသဟာသာသာရှိကြစားနေအဲ့လိုနေနေကြတာပဲပေါ့နော်အဲ့တော့ဒီခုစဉ်ဒီသူတို့ကိုအဲ့ဒါကင်းလောက်တာလည်းမဟုတ်ဘူးနောက်ပြီးတော့ဒါဂျန်နိုဆိုက်လို့လည်းမသုံးတယ်ဘာလို့လဲဆိုတော့အခုလောလောဆယ်ကတော့ဟိုဒါကနေဒါကတော့သူပြည်တွင်းနိုင်ငံရေးရပေါ့နော်သူကပြည်တွင်းပရက်ရှာတွေရဒီလိုမျိုးတမလာတာမျိုးကြီးညာဆိုကျွန်တော်တို့တွေ့ရတယ်ဒါအမတန်ဝမ်းနည်းစရာကောင်းပါတယ်ကြောဒီလို popular ဖြစ်တဲ့ issue မျိုးပေါ့နော်မိမိတို့နိုင်ငံရေးအချို့မြတ်တွေကိုဒါမျိုးတွေဟိုတတ်မှတ်သုံးသုံးလာတာကျွန်တော်တို့အဲ့ဝမ်းနည်းစရာကောင်းပါတယ်အဲ့တော့အမေရိကန်ကတော့လောလောဆယ်ကတော့ဒါမျိုးမသုံးသေးဘူးဒါပေမဲ့အဲ့လိုမျိုးဟိုသုံးလိုက်မယ်လို့လည်းကျွန်တော်တို့အနေနဲ့တော့ဟိုမယူဆပါဘူးအဲ့တော့ကျွန်တော်တို့လည်းအခုသူတို့ရှင်းပြထားပဲကျွန်တော်တို့ independent commission ရှိတယ်သူကလည်းဒီကြာကြာနာထုတ်ပြီးတော့သူ့ရဲ့ဟိုပေါ့နော်သုံးသက်ချက်တည်းကိုလည်းဟိုစောင့်ကြည့်လို့လည်းရှင်းပြထားပါတယ
်ရခိုင်ရေးနဲ့ပတ်သက်ပြီးတော့ဖိအားပေးနေတယ်လို့မျိုးပဲဒီ writers သတင်းတော်နှစ်ယောက်နဲ့ပတ်သက်ပြီးတော့လည်းဖိအားအတော်များများပေးနေတာကြားရပါတယ်ဒီကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်ပေါ့လေအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီ EU ဥရောပသမဂ္ဂအကုန်လုံးကနေပြီးတော့ဟိုဝိုင်းပြီးတော့ဒီ writers သတင်းတော်နှစ်ယောက်ကဟိုတရားဥပဒေအရပေါ့လေမြန်မာတက်တာမဟုတ်ဘဲနဲ့မတရားဒီဆွဆွဲမှုနဲ့ ီလိုမျိုးထောင်ချခံရတယ်ဆိုပြီးတော့ပြောနေတာရှိပါတယ်မနေ့ကပဲဒီသူတို့လိုက်ပါဆောင်ရဲ့ပေးနေသူတို့အတွက်ပေါ့လေဥပဒေအကြံပေးနေတယ်ဒီနိုင်ငံတကာနာမည်ကြီးလူခွင့်ရေးရှိနေဖြစ်တဲ့ဒီအမတ်ကလူနီယာလည်းဒီဟာနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်အနေနဲ့ပေါ့လေသူလည်းဟိုနိုင်ငံရေးကျင်းသားတယောက်ဖြစ်ခဲ့တဲ့အတွက်ကိုချင်းစာနာပြီးတော့ဒီကိစ္စမှာသူသားလျင်ဆောင်ရွက်ပေးနိုင်လိမ့်မယ်ဆိုပြီးတော့တိုက်တွန်းသွားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဝင်ကြီးဘယ်လိုများသုံးသပ်လို့ရပါလဲရှင
်။နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တော်ဟန်ဝိုင်းဝေါ်ကီကီနိုမီဖော်ရမ်မှာလည်းပြောသွားပါတယ်။ဒါအတိဟိုအဲ့ဒီမှာပြောသွားတာတရားရုံးရဲ့ဒီဆုံးဖြတ်ချက်ကိုကြည့်ရသူဆုံးဖြတ်ချက်အရာကတော့ခုနအဲ့ဒီတရားလိုချက်ဥပဒေဆိုချိုးဖောက်လို့ရေးယူရလို့အဲ့လိုသုံးသပ်ထားတဲ့အကြောင်းသူပြောပါတယ်။ဒါပေမဲ့လို့အဲ့ထက်မှာနာဟိုတရားဆရာစီရင်ကဝင်မှုကလည်းပုံဝင်လည်းပေးထားတယ်အားလုံးပုံစံကိုကြည့်လို့ရတယ်တကယ်လို့တရားစီရင်မှုမှာမျှတမှုမရှိတာပေါ့ miscarriage of justice ရှိတယ်ဆိုရင်အဲ့ဒါဆိုရင်အတိပေးပါလို့တို့အနေနဲ့ဒါကိုကြည့်မယ်ဆိုပြောထားပါတယ်ခုတော့ကျွန်တော်တို့အခုလောလောဆယ်ကတော့စီရင်ချက်ချပြီးသွားပြီပေါ့နော်ဒါတရားစီရင်လွတ်ထုံးရဆိုတော့နှစ်လအတွင်းမှာသူအယူခံဝင်ခွင့်ရှိပါတယ်ကျွန်တော်တို့အယူခံဝင်လမ်းဝင်ယူလမ်းဆိုတော့တခြားတော့ဟိုမစည်းစိမ်ရသေးပါဘူးအဲ့တော့လောလောအယူခံဝင်တဲ့ process judicial process ပြီးလို့ရှိရင်တော့ဒါကျွန်တော်တို့အနေနဲ့သူတရားစီရင်မှုမရတာလားမရတာဘူးလားဆိုတာကိုဒါဟိုခေါင်းဆောင်အနေနဲ့ဒါအလေးနဲ့ထားစဉ်းစားလိုက်မယ်လို့ကျွန်တော်တို့ဟိုညွှန်လင်းပါတယ်အဲ့ဒါတော့အခုမနေ့ကသူရှင်သင်းမရှင်မပြောရရလဲသူကမမြတ်တာတဲ့ချက်ကိုထောက်ပြရင်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဟိုဒီအစိုးရအနေနဲ့ကနိုင်ငံတကာပြောနေပေါ့နော်အစိုးရနဲ့တရားရေးစီရင်ရေးတက်ကတိကျစီဖြစ်တယ်လို့ပြောတဲ့အတွက်တရားစီရင်ရေးလုပ်တဲ့ကာလမှာအစိုးရအနေနဲ့ suffocation မရှိပါဘူးအဲ့တော့သူ due legal process ပြီးဆုံးသွားပြီးတော့ဟိုဒီ case ကိုဟိုပြန်လဲတုံ့တက်တဲ့ခါမှာတော့ကျွန်တော်တို့ဒါအလေးထားစဉ်းစားလာလိမ့်မယ်လို့ကျွန်တော်လည်းမျှော်လင့်ပါတယ
်ဒါကတော့တွေ့ဆုံမိမြန်ကန်ကိုတင်ဆက်ခဲ့တာပါဝင်းကြီးဦးကျော်တင်တဲ့ဒေါခင်စိုးဝင်းတို့ရဲ့တွေ့ဆုံမိမြန်ကန်အပြည့်စုံကိုဒီကနေ့တနင်္ဂနွေနေ့ညမှာထုတ်လွှင့်မယ်မြမအရေးစုနေကအစီအစဉ်မှာနားဆင်နိုင်ပါတယ်ဆိုတဲ့အကြောင်းကြိုတင်ပြီးတော့အတိပေးအပ်ပါတယ်ခင်အခုတော့ပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြပါမယ်ကိုညာဝဲအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
မြမယူနန်ကုံတွယ်ရေးမြင့်တင်ဖို့အတွက်မြမအစိုးရကုံတွယ်ရေးဌာနနဲ့ယူနန်ပြည်နယ်အစိုးရတို့လုံးရတဲ့မိလာကနားလည်မှုစာရင်လွှာလက်မှတ်ရေးထိုးကြပါတယ်။မြန်မာဘက်ကလေယာထွက်ကုန်တွေကိုတင်ပို့ပြီးစက်မှုပစ္စည်း၊ကျက်စစ်ပစ္စည်းနဲ့တမရိပစ္စည်းတွေတရုတ်စီကတင်သွင်းဖို့ဖြစ်ပါတယ်။နိုင်ငံကုန်သွယ်ရေးဟာ2017မှာဒေါ်လာတန်း9000ရှိရာက2018-18ဘန်ဒါနှစ်မှာတန်း11000အထိတိုးပွားလာပါတယ်။နေဆက်ကုန်သွယ်ရေးမှာတော့မြန်မာဘက်ကတင်ပို့တာဟာယူနန်ဘက်ကတင်သွင်းတာတဲ့ပုံများနေပါသေး။လူရေ48တန်းရှိတဲ့ယူနန်ပြည်နယ်ရဲ့စီးပွားရေးဟာမြန်မာတဲ့၄ဆလောက်ပိုပြီးကြီးမားတယ်လို့စီးပွားရေးပညာရှင်တွေကကန့်မှန်းကြပါသေး။ယူနန်ဟာအင်မင်းချင်းနိုင်ငံတွေအတွက်ဈေးကွက်ကောင်းတစ်ခုဖြစ်ပါသေး။တရုတ်ပြည်မှာလူလက်တန်းစားဥယျာဉ်တန်း400ကျော်တိုးပွားလာလို့ဝယ်အားများလာတာကိုရောင်းလိုအားကမလိုက်နိုင်ပဲဖြစ်နေရတယ်လို့တရုတ်သမ္မတစီးပွားရေးအကြံပေးလူဟေကမနေ့နေ့စံပိုင်းကဒေဗော့စ်ကမ္ဘာစီးပွားရေးဖိုရမ်မှာပြောတော်ပါတယ်။တူးချင်းဝင်ငွေတိုးပွားလာတဲ့အလျောက်စားသုံးမှုလည်းတိုးပွားလာတာတွေ့ရပါတယ်
။2000ခုနှစ်မှာတရုတ်ပြည်သားတဦးရဲ့တစ်နှစ်ဝင်ငွေဟာဒေါ်လာ4800ကနေ15နှစ်ကြာတဲ့အခါ2016မှာဒေါ်လာတန်း14000ကျော်ရှိလာတာမို့ဝယ်လိုအား3ဆကျွဲတိုးပွားလာပါတယ်။ဒီလိုဝင်ငွေတိုးလာတဲ့အတွက်အိန္ဒိယနိုင်ငံတွေကစားသုံးကုန်ကိုပိုပြီးတင်သွင်းနိုင်ပါတယ်။မြမဖရဲနဲ့တခွားမွေလာအိုဖရဲသည်ထိုင်းဒူးရင်သည်နဲ့ဗီယက်နမ်လိုက်ချီကိုယူနန်မှာအများဆုံးစားသုံးကြပါတယ်။ဒါပေမဲ့ယူနန်ဈေးကွက်ပေါ်ထွက်လာတော့မှမြမနဲ့လာအိုမှာတည်တည်ဝလံစိုက်ပျိုးလာတာလို့ဂျပန်ပညာရှင်ရှိုဇိုဆာကာတာနဲ့ခိုဂျီခူဘူတို့ကဆိုပါတယ်။တတိဝလံစိုက်ပျိုးပြီးနိုင်ငံသားကိုရောင်းချတာဟာထိုင်းနဲ့ဗီယက်နမ်မှာလူရိုးလုံးစင်ဖြစ်နေတာကြားလာပါပြီ။အရင်အနည်းနဲ့လူအားစိုက်ထုတ်ရတာများသလိုအတတ်ပညာလည်းလိုအပ်ပြီးအမျက်စွန်းများတဲ့လုပ်ငန်းဖြစ်ပါတယ
်။ဒါကြောင့်မို့တတိဝလံစိုက်ပျိုးရေးဟာဆင်းရဲမှုလျော့နှင်းအောင်လုပ်ရမှာထိရောက်တယ်လို့ယူဆကြပါတယ်။တတိဝလံဟာပျက်စီးလွယ်တာမို့ဈေးကွက်ထဲမြန်မြန်ရောက်ဖို့လိုပါတယ်။ကောက်ပဲတင်းနံလို့ဈေးနှုန်းတင်ပြမှုနည်းတာမို့သ ထုတ်လုပ်သူနဲ့ဝယ်သူကန်ထရိုက်သဘောတူချက်ရယူပြီးစိုက်ပျိုးတဲ့နည်းကိုဒီလုပ်ငန်းမှာသုံးတတ်ပါတယ်ဝယ်သူအစဉ်အဆက်ရှိနေတော့စိုက်ပျိုးသူစိတ်မပူရတဲ့သဘောဖြစ်ပါတယ်ဒါပေမဲ့အခုခေတ်မှာတတိဝလံမပြည့်စည်အောင်အေးခံပြီးတည်ယူပို့ဆောင်တဲ့အသက်ပညာရှိလာတာကြောင့်အနည်းအဝေးဟာပြဿနာမဟုတ်တော့ပါဘူးဥပမာဖိလစ်ပိုင်နိုင်ငံကငါပြောသည့်အများအပြားတင်သွင်းတဲ့တရုတ်ဟာအလွန်အမ
ဒီမှာကတော့နေဆက်ကွန်သွဲရေးကိုအားကိုးရာမို့ထိုင်းတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့နေဆက်ကွန်သွဲရေးသဘောတူညီချက်တွေလှုပ်ထားပါတယ်။နေဆက်ကွန်သွဲရေးစခန်း16ခုရှိပြီးမူဆယ်လွယ်ကျဲကမ်ပိုက်တီနဲ့ချင်းရွှေဟော်ဟာယူနန်မြန်မာကွန်သွဲရေးစခန်းတွေဖြစ်ပါတယ်။မြန်မာဘက်ကစိုက်ပျိုးရေးလေယာထွက်ကုန်ရေနံနဲ့တဘာဝဓာတ်ငွေယူနန်ပြည်ကိုတင်ပို့ပါတယ်။ တန်ဖိုးမြင်သားတဲ့ကုန်ပစ္စည်းမထုတ်လုပ်နိုင်တဲ့အတွက်နိုင်ငံခြားကုန်သွယ်ရေးမှာမြန််မာဘက်ကအမြဲတမ်းလုံငွေပြနေပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ဖို့တရုတ်ဘက်ကအကြံပေးထားပါတယ်။ယူနန်မန္တလေးရန်ကုန်ကြောက်ဖြူပါဝင်တဲ့စီးပွားရေးဇင်းကြံဖြစ်လို့ယူနန်ပြည်နယ်ရဲ့ပင်လယ်ထွက်ပေါက်ဖြစ်ပါတယ်။မြန်မာခေါင်းဆောင်ပိုင်းကလည်းသဘောတူထားပါတယ်။လွန်ခဲ့တဲ့
ပြတ်တာကြပါတယ်ဒီထဲမှာတရုတ်ကုမ္ပဏီက60ရာခိုင်နှုန်းနိုင်ငံခြားကုမ္ပဏီက40ရာခိုင်နှုန်းပါဝင်ပါတယ်တိုးတက်ဖွံ့ဖြိုးမှုနှေးဝါးတဲ့ပြည်နယ်တွေထဲမှာယူနန်ပါဝင်နေပြီမဲ့တရုတ်ပိုလန်ကြောင့်စီမံကိန်းမှာအဓိကကျလာကြောင်းယူနန်ပြည်နယ်စီးပွားရေးအားကောင်းအောင်လုပ်ဖို့ရည်ရွယ်ပါတယ်တရုတ်ပြည်ရဲ့ကျေးလက်ဆင်းရဲသားဥယျာဉ်တန်တရာရှိရာကလွန်ခဲ့တဲ့9နှစ်အတွင်းမ ဒီလိုတရုတ်အစိုးရဦးစားပေးလာတာဟာယူနန်နဲ့ပတ်ဝန်းကျင်မှာအကျိုးသက်ရောက်ပြီးရင်းနှီးမြှုပ်နှံမှုတိုးပွားလာနိုင်ပါတယ်ယူနန်သားတရုတ်တွင်ဝင်ရေးစိုက်ထုတ်ပြီးကချင်လူမျိုးပိုင်အဖြစ်အမိခံလုပ်ကင်နေတဲ့ချန်လုံငန်းတွေရှိပါတယ်ယူနန်ပြည်နယ်မှာကချင်မျိုးနွယ်နှစ်သိန်းကျော်ရှိတာမို့ဒါလို့အလွယ်တကူပုံမှန်ရိုက်နိုင်တာဖြစ်ပုံရပါတယ်အရင်ကလည်းဆင်းရွှေလီတရုတ်စဘာကို
နေသက်ဒေတာမှာတရုတ်ကုမ္ပဏီတွေကစိုက်ပျိုးမှုပါတယ်။ယူနိုက်တက်ဖွံ့ဖြိုးတိုးတက်ရေးမှာမြန်မာကအဖြစ်ခံသဘောနဲ့ပါဝင်လာတာကိုအခွင့်ကောင်းလို့မြင်ပြီးမြန်မာလုပ်ငန်းကိုတိုးတက်ဖွံ့ဖြိုးအောင်လုပ်တင်တယ်လို့ယူဆသူတွေလည်းရှိပါတယ်ခင်ဗျာ။
ဒါကတော့ဥအောင်ခင်အပတ်စဉ်တင်ဆက်နေတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကို
တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့ဒေါ်လာလတန်းစီစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်မှုအချိန်ရောက်ပါပြီခင်ဗျာ။ဒီသတင်းပါအင်္ဂလိပ်အမေရိကန်စာကန်တာမှာမီးလို့ဒီရရတဲ့ဖိုင်ယာကိုအခြေခံတဲ့အီဒီယမ်အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
The fat is in the fire.
ဟုတ်တင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းကDHE the FAT the fat ကဒီနေရာမှာနာနောင်အဖြစ်အသုံးပြုထားပြီးအစီဒါမှမဟုတ်စီကိုဆိုလိုတာဖြစ်ပါတယ်။S ကဖြစ်တာ IN ကချင်းမှာDHE the FIRE the fire ကမီးဆိုတော့စကစွန်းခုံရဲ့ဓာတ်ရိုက်ဒီပဲကတော့မီးတဲ့ကိုအစီကြတာပေါ့။အစီဟာမီးတဲ့ကြတဲ့ဆိုရင်ပျော်ပြီးမီးထတောက်စီတဲ့အတွက် ဒီသုံးရည်အီဒီယမ်အတိပဲကလည်းရှင်းပါတယ်။မီးဆိုတာကတော့ပြဿနာကိုတင်စားပြောတာဖြစ်တဲ့အတွက်ကြောင့်လေဒီသုံးရည်အီဒီယမ်အတိပဲကပြဿနာတက်တော့မှဒုက္ခရောက်တော့မှကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးရည်ပတ်သက်လို့ဂျော့ဂျ်ကူပီတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
The fat is in the fire. My exams are next week and I haven't studied well.
ကျွန်တော်တော့ပြဿနာတက်တော့မယ်။
The fat is in the fire. My exams are next week, and I haven't studied well. Add fuel to the fire.
Fuel ကလောင်စာစီ, TO2 ကသို့,
Chi the FIRE, the fire ga mi su ro, sukwai khunye taya kebe ga ro, mi de gu langza zi tathe da bo. Taung ni de mi de gu, taksi tamam ho yinan zi long te lai me sui, mi dao ga po chi la ma phit par de. Ala du ba be, idiom de be ga le, phit ni de pyatana gu po chi si da, sait so ni de lu du u gu po pi sait so aung lou si da, so ni de chi ni gu po pi so aung lou da gu su lo da phit par de. Tomorrow, my mamma, me long ya, leap in, so let bomb you need to the Lucia Mava. Did you don't about the Lu, George could be the Umagulilla, Chichayamba?
The government will only add fuel to the fire in the labor dispute if union members are arrested.
A look, my yatanama, don't go up, poor when you go, Pansy, me, so ye, so ya need it. Me long ya, leap in, look the Lu Pinny, me, Lutivi Yavade.
The government will only add fuel to the fire in the labor dispute if union members are arrested. Put someone's feet to the fire.
Put someone's feet to the fire. P-U-T put ka tara S-O-M-E-O-N-E apostrophe S someone's ka tu utiyao ye F-E-E-T feet ka chrao dwe T-O-2 ga du T-H-E the F-I-R-E the fire ga misro zikwai kunye daya dibe ga ro lut uye chrao dwe gu mina gu to tara mi miyai po lukda gu suru da phe pare di dong sinte la ra miu miu shi pare tiku ga ro lut uye tati gu santa ya ma ตุ๊ฉิดอกတွေကိုမီးမြိုက်ပြီးစမ်းသပ်တာကိုဆိုလိုပါတယ်နောက်တစ်မျိုးကတော့တခုခုကိုမဖြစ်မနေလောက်ရအောင်လို့နှိပ်စက်ရမှာခြေတောက်တွေကိုမီးမြိုက်ပြီးနှိပ်စက်ရကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒီအတုံးရဲ့
Journalists in this country need to hold the minister's feet to the fire to get more press freedom. Journalists in this country need to hold the minister's feet to the fire to get more press freedom. The fat is in the fire. Add fuel to the fire. Put someone's feet to the fire.
Now, the Rimba Kulu Chimio Male, not a idiom at the Nuigo, Selecting Piabu Mamu, Salmio, Nas in Javashim.
To Lala Dan season to set day, Menekin, English acting as Abu Nasin Gajara Pipare, Tolling a Vida, American Easy and Tono, English acting as a Pucha Jedigo, VUE, Internet Samina, Bambi.VUENews.com, Raya Piro, Pashu Mandalu, Nale Nasin America.
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန် မနက် ပိုင်း 6 နာရီကနေ 9 နာရီအထိတိုင်းဒိုမီတာ 32 40 48 အပြင်ဒုတိယ နာရီ ဘက်မှာ တိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကို မနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့ တိုင်းဒို 16 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ လိုင်းဒို 19 25 32 နဲ့တနေတနင်္ဂနွေမှာ လိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ် ဒီ ည 9 နာရီအစီအစဉ် ပြည်ပြင်း ည 10 နာရီမှာ လိုင်းဒို မီတာ 25 32 နဲ့ လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့ အတန်လွင့်မီတာ kHz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
mingla na nakhe makhnya gu so yin myama san no ji mne 6 nai kwe shi ba bi voa american tan ga ni tanin ko ni mne pai season ni ko aku let shi thau lut ni se meter line ni pyin line lat meter 190 kilohertz 1509 ga ba do che pi lo thau lut pi ni ba de aku dutiya pai season ma ro ne nya pai ga su ni ga ja de စနေတရရလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ဒီတရရလိုင်းအစီအစဉ်ကိုတော့ကိုအောင်လည်းဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တရရလိုင်းအစီအစဉ်မှာတော့နိုင်ငံတကာ PR ရဲ့ကြောင့်မြန်မာနိုင်ငံရေးပေါ်မှာရက်ခက်လာနေတဲ့အကျိုးဆက်တွေကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအထူးသဖြင့်ရခိုင်ပြည်နယ်အရေးမှာအဆိုးရွားစစ်တပ်ရောဝေဖန်ခံရပေမဲ့လည်းအဓိကကတော့စစ်တပ်မှာတာဝန်ရှိတယ်ဒါကြောင့်လည်းအရေးယူရမယ်ဆိုပြီးလှုပ်ဆော်လှုပ်ရှားမှုတွေလည်းအခုဆိုရင်နိုင်ငံတကာမှာအရှိန်မြင့်လာနေပါတယ်ဒီလိုစစ်တပ်ပေါ် PR ပေးနေတာတွေကမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးချိုးဖောက်မှုမှာဘလောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လဲပြန်လည်သိမြတ်ရေးအပေါ်မှာရောခိခိုက်လာနိုင်တယ်လားဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာပါပြန်လည်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နူးလည်းလေးလိုင်းပေါ်မှာရောက်နေပါပြီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုင်းအဖွဲ့ကဦးအောင်သူငယ်ဒေနာဆရာဦးတီရဆွေတို့လေးလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်ပြန်လည်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုကြားချင်ပါတယ်ဒီမြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေအတွက်နိုင်ငံတကာအဓိကပြစ်မှတ်ထားနေတဲ့စစ်တပ်ကိုပြားပြင်းရဖြစ်ဒီဒီမိုကရေစီအတွင်းကူပြောင်းရေးမှာအကောင်းဆုံးတက်ရောက်မှုတွေနဲ့ပတ်သက်လို့အရင်ဆုံးတော့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်ကိုကြားချင်ပါတယ်ဆိုတော့ကိုအောင်သူငယ်ရဲ့အမြင်ပေါ့လေအရင်ဆုံးဒီအကောင်းဘက်ကိုဦးတည်နိုင်တဲ့နယ်လို့ပြောနိုင်တဲ့အပိုင်းကိုအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်ကိုအောင်သူငယ်ခင်ဗျဟု
တ်ကဲ့ဟိုအကောင်းဘက်ကိုတော့ပြောမှဆိုရင်တော်တော်ရှားပါတယ်ခင်ဗျအခုအနေထားကကျွန်တော်တို့မြန်မာနိုင်ငံဒီဘက်ခေတ်သမိုင်းမှာပေါ့နော်မကျုံစစ်ကူလာအောင်နိုင်ငံက PR ရဲ့အပြင်းထန်ကြုံရတဲ့အနေအထားကိုကျွန်တော်မြင်ပါတယ်။ဆိုတော့အထူးသဖြင့်ကလည်းဒီနိုင်ငံကကအခုလက်ရှိလုံခြုံရေးကောင်စီကစလို့လူခွင့်ရေးဟိုကော်မတီအဆုံးပေါ့နော်။အကုန်လုံးကကျွန်တော်တို့တိုင်းပြည်ကိုဘာဘယ်လိုခေါ်မလဲ PR ရေးစလာနေရယ်။နောက်တစ်ခါဒီချက်ပြီးတော့လည်းဟိုပိတ်ဆို့တန်ခတ်မှုတို့အရေးယူမှုတို့ဟိုစသဖြင့်လုပ်ရမယ်လုပ်တဲ့အနေထားမျိုးလည်းကျွန်တော်ပြုနေရတယ်ပေါ့နော်။ဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်ထင်တယ်အကောင်းမကဟိုရှာပြောမှုခက်တဲ့အနေအထားဖြစ်ပါတယ်
။ဟုတ်ကဲ့ကောင်းသူကြီးဆွေးနွေးရကျေးဇူးပါ။ဆိုတော့ကိုတီယာသူရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီဟိုအစိုးအကောင်းရိုက်ခတ်လာနိုင်တဲ့အလားအလာတွေထဲမှာအကောင်းဘက်ကကြည့်မယ်ဆိုရင်ကြည့်လို့ရနိုင်တဲ့အနေအထားဘာများတွေ့မိသေးလဲ
။အကောင်းဘက်ကတော့ဗျာပွင့်လင်းပြောရရင်ကျွန်တော်ပြည်ရေးရေးမှာပြန်ကြည့်လိုက်မယ်ဆိုရင်အကောင်းဘက်ကတော့အဲ့တော့ရေဒီကတော့ဒီနိုင်ဒီနိုင်ငံရေးပါပေါ့နော်အဲဆက်လက်ပြီးတော့တို့ရက်ပြီးထုတ်ရှားဖို့ဆေးရှောက်အဖြစ်ကြီးရတဲ့ကိစ္စတွေတော်တော်များများဟာအဲရက်တန်သွားပါပေါ့နော်ဟိုအားနေသွားတယ်အဲတက်ပြေသွားပြီးရှိတာပေါ့ဆေးရှောက်လက်ကမီပြီးတော့ဟလာကျွန်တော်တို့ဒီဟိုဒီနေအောင်လိုင်းကိုနောက်တန်တော့ပြည်ကြီးပန်းနေတဲ့ကိစ္စတွေအစားအဲကျွန်တော်တို့ဒီအိမ်မက်တွေဟာတော်တော်လေးဟိုရုံရုံအားနေသွားပြီးတာပေါ့နော်ဆိုတော့ကျွန်တော်ကတော့ဗာလို့ဆိုကျွန်တော်ကဒီတက်ကိုကျွန်တော်ကလို့ကျွန်တော်အခြေပြုပြီးတော့ဟလာတက်တော်ကတော့တန်ကြီးကိုထိမ့်သိမ်းထားတယ်လေတက်တော်ကတော့တကယ်တမ်းစီစီစီတော့ဟလာအရေးကြီးဆုံးဖြစ်တယ်ဆိုတော့အချက်ကဟိုကျွန်တော်တို့ဒီမိဖို့ထုတ်စရာဖြစ်လာပြီးတော့တကယ်တမ်းကျတော့ကျွန်တော်တို့တန်ကြီးကလုံးဝလုံးထိုက်တာတွေကိုလုံးပတာတယ်တန်ကြီးရဲ့အနာဂတ်ရှိရောတန်ကြီးရဲ့တည်ရမှုရောတော့အလုံးကတကယ်ကိုကျွန်တော်တို့အရေးပါတယ်ကျွန်တော်အင်အားကအဓိကမဟုတ်ဘူးဆိုတာကဒီဒီကျက်ချက်စားလာတဲ့နိုင်ငံရေးပါပေါ့နော်။ဒါကကျွန်တော်နိုင်ငံရေးချင်းရှာမှာ3တဖို့ကျွန်တော်သုံးကြရတယ်တော့ကျွန်တော်တို့လက်မှာဟိုအန်နေမကြည့်အောင်သုံးကြတယ်ကျွန်တော်ဒီကျက်မှာနိုင်ငံရေးကျွန်တော်ဒီရက်ဖက်နိုင်ငံရေးအားကောင်းလာနိုင်ကြအကြောင်းရှိတယ်။တော်တော်လည်းပဲဟိုအခုဘက်ကဘလို့မှကျွန်တော်ဟိုရုံးဆက်တယ်နဲ့အမိသားမမြင်ရတဲ့အကြောင်းတွေပြောရတာတော့တိတ်တော့အရသာမရှိဘူးဗျာ။ဟိုကျွန်တော်တို့တိုင်းပြည်မှာဒီလိုတွေဆူဆူရအောင်ကျွန်တော်တို့ဒီနိုင်ငံတကာတွေပြီးတော့တက်တော်နဲ့အစိုးရတွေကိုခွဲပြီးတော့ကျွန်တော်တို့ခုလိုမျိုးတရားပေးတော်လည်းပဲကျွန်တော်တို့ဒီကျွန်တော်ဒီကျောင်းပြေမှာအထူးရဲရတဲ့ပြတော်မျိုးတခုကိုရဲရတခုကိုထိတာပဲဆိုတော့အစိုးရအနေနဲ့ကလည်းဘလို့ကဒါဟိုတက်ကိုရိုက်တာလည်းငါတို့ကမဆိုင်ဘူးဆိုနေလို့ရတဲ့အနေဒါမှအခုစိမ့်ချုံပြီးရိုက်ထားနေရတာပဲဆိုတော့ခါကျတော့ဟိုကျွန်တော်တို့ကအကောင်းဆက်အစိုးရပူကြရဲအကောင်းတော့ပြည်ရေးနိုင်ငံရေးမှာကျွန်တော်တို့ဒီဟိုဘတော်ဒီကျမ်းဘတော်ဘက်ကနေပြီးတော့နောက်တစ်ချော့ပြန်လာဖို့ကြိုးစားနေတဲ့ကိစ္စတော့တော်တော်လေးအားနေတော့အခုချိန်ကိုကျွန်တော်ဆက်ပြီးတပည့်အားနာကိုအားလုံးကတော့ကျွန်တော်တို့အစိုးရကျွန်တော်တို့အစိုးရဆောက်ရရင်ပြောနေတာအစိုးရလို့ဆိုတော့အားလုံးကတော့ကျွန်တော်တို့လက်တော့နေကြပါအောင်မယ်လက်ရှိအစိုးရကိုလည်းရှေ့မှာထိုးပြင်ပြီးတော့ကျွန်တော်တို့ဒီနိုင်ငံကမကြုံဘူးသေးတယ်ပေါ့နော်ဒါမှမဟုတ်မကြုံဘူးတဲ့နိုင်ငံကပြားလေးကိုကျွန်တော်တို့ရင်ဆိုင်ရမယ်ဟုတ်လားလက်ရှိအစိုးရကိုလည်းတိုးပြီးရင်ဆိုင်ခိုင်းမယ်အနေအထားမျိုးမြင်နေရပါသေးတယ်ခင်ဗျ
ဟုတ်ကဲ့ကိုဝသူငယ်တို့တခုပြန်မေးချင်တာရှိပါတယ်ဆက်စွားဟိုအကောင်းဘက်ကတိတ်တုံးသက်လို့ရနိုင်တာမရှိဘူးဆိုပေမဲ့ဒီလိုပေါ်လေအဓိကစစ်တပ်ပေါ်မှာဟိုအရေးယူလာရည်နဲ့ပြားပေးလာရည်ညှားလာရည်နဲ့များစစ်ဟိုတပ်ဘက်ကအပြုအမူပြောင်းလာတာမျိုးဒါမှမဟုတ်ပြီးခဲ့တဲ့လောက်ရမျိုးနောက်မဖြစ်အောင်ဆိုပြီးသင်ငန်းစာယူရမျိုးစသဖြင့်ဒီလိုပေါ်လေအဲ့လိုအကောင်းဘက်ကကြည့်မယ်ဆိုရင်ဒီလိုမျိုးရလာမျိုးရောရှိလာနိုင်စရာအကြောင်းများမြင်မိလား
အဲကျွန်တော်မြင်ရတော့ဗျာဒီလိုဟိုအခုလက်ရှိပေါ့နော်အစိုးရဘက်ကရောတမတော်ဘက်ကရောဟိုကြိုင်ထားတဲ့ရည်ကြီးချက်ကတော့ဒါအချုပ်ချအာဏာပေါ့နော်ဒီတိုင်းပြည်ရဲ့အချုပ်ချအာဏာကိုကြီးပါတယ်ဆိုရဲအမြင်အနေပြီးတော့ကြိုင်ထားတာရှိပါတယ်အဲနောက်တစ်ခုကကျတော့လေဒီနိုင်ငံတကာက PRP မှုတွေပေါ်မှာဘာကွန်မြူနတီရောပြီးတော့ဟိုလှုပ်ဆောင်ပေးအနေထားရင်လည်းအခုချိန်ကြီးတော့မတွေ့ရသေးဘူးပေါ့နော်ဆိုတော့အဲ့ဒီနေရာမှာတော့ကျွန်တော်ထင်တယ်ခုနပြောလိုပါပဲဒီစက်ဘက်ကနေပြီးတော့ဟိုဘာကွန်မြူနတီကြောင်းလေးကြီးပြစဉ်းစားလာမယ်ဆိုတော့ဟိုသဘောထားတော့ကျွန်တော်ထင်တယ်ဟိုခက်နေမယ်ထင်တယ်နောက်တစ်ခါကျတော့ကျွန်တော်တို့မြင်လာတော့ဟို basic mentality ခေါ်တော့ဗောဗျာငါတို့ရန်သူတွေပတ်ချလဲဝိုင်းကားကြီးဆိုတော့သဘောမျိုးကစက်ကပုံများစဉ်းစားမလားဆိုတဲ့အနေအထားမျိုးမြင်မိပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဒီလိုပြားပေးအရေးယူမှုတွေကြောင့်ဒီလိုဟိုအယတားဆူရနဲ့ဟိုပူပေါင်းလာတာမျိုးဒီဒီမိုကရေစီဘက်ကိုရိမ့်လာတာမျိုးထက်စားလို့ရှိရင်နိုင်ငံရေးရဟိုတင်းမာနေတဲ့အခြေအနေမျိုးရောပုံများလာတယ်လို့ပြောနိုင်မလားတချို့ကဆိုရင်ဒါလိုပြန်လည်တင်းမြတ်ရေးအတွက်အခက်အခဲတွေစင်ကုန်မှုတွေရောရှေ့လျှောက်ပိုကြုံရနိုင်တယ်ဆိုပြီးတော့ဟိုအာဂီလောက်တာမျိုးတွေလည်းရှိနေတာဆိုတော့
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဗောနော်တက်ရဲ့အပိုင်းကတော့သူကအစိုးရရဲ့ဟိုဘာခေါ်လဲဥဆောင်မှုနောက်ကိုလိုက်ပါတယ်ကျောင်းယူရအဖြစ်အစိုးရအနေနဲ့ဒီကြံစည်တွေပေါ်မှာဘယ်လိုဥဆောင်ပြီးတော့ဖြေရှင်းမလဲဆိုတော့အမိသားပေါ်မှာသူတို့လိုက်ကြများပါတယ်ဆိုတော့ဒါအိမ်မဲ့လည်းတစ်ခါကရှိတာကအစိုးရအနေနဲ့သူတို့ကိုဟိုဘာခေါ်မလဲကာကွယ်မပေးနိုင်ဘူးဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းအစိုးရအနေနဲ့ဟိုဘာခေါ်မလဲလိုအပ်တဲ့ဆွမ်းဆောင်မှုတွေပေါ့နော်ဆိုတော့ဒီလိုမျိုးကြီးကြီးအောင်မပြနိုင်ဘူးဆိုရင်လည်းတက်ကသူ့ဘာသာသူစဉ်းစားပြီးသူ့ဘာသာသူလုပ်တဲ့လမ်းကြောင်းမျိုးပဲကိုကိုရွေးချယ်သွားနိုင်တယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့။ကိုတီယာသွေးသဘောတော့ခင်ဗျာအခုကျွန်တော်တို့စစောပြောတယ်လို့ပေါ့လေဟိုဟိုကောင်းလာနေတဲ့အလားလာတဲ့အစိုးဘက်ကဦးတည်နေတာများရဲဆိုတော့အစိုးဘက်ကဦးတည်နေတဲ့အပိုင်းတွေမှာဘယ်လိုအပိုင်းတွေကပို့ပြီးတော့များလဲ
။အဓိကကအခုကအလုံးကိုချိန်ဖယ်ပြီးတော့ကျွန်တော်တို့တစ်ချက်တည်းပဲဗျာဟိုကျွန်တော်ချုပ်ကွက်မိနေတာဒီဟိုအင်းဒီလိုကိစ္စမျိုးကျွန်တော်တို့ဒီလိုအများကြီးဆက်ထားတယ်လို့ဟိုနိုင်ငံတကာယူဆနေတယ်ဒီအပေါ်မှာပဲပြီးပြီးတော့ကျွန်တော်တို့ဒီ ethnic cleansing နဲ့ genocide ကိုပြောပြီးတော့အခုကကျွန်တော်တို့ညာဘက်ပြီးဝိုင်းတာပေါ့ဗျာဆိုတော့တခြား issue တွေကတော့ရောက်သွားလို့တော့ပါတယ်အချို့လူတွေညာတွေကနေပြီးတော့ NCCR solution မဟုတ်ဘူးလို့ဖတ်ပြောရတဲ့အနေအထားမျိုးဖြစ်လာတယ်ဆိုတော့နိုင်ငံတကာအနေနဲ့လည်းဒီ genocide တို့ဘာလို့ solution လို့သူတို့ကိစ္စဖြစ်သွားပြီဆိုတော့သူတို့ကလည်းဒီမှာအားချက်ပြီးဝိုင်းနေတာဆိုတော့ခတ်တာကပြဿနာကကျွန်တော်တို့ကပြဿနာကြီးအများကြီးဖြစ်ကြတာအရှင်းအခက်ဆုံးကအဲ့ဒီပြဿနာတွေဒီလိုအများကြီးတက်တာလည်းဒီကဆိုအဲ့ဒီကိစ္စကိုလည်းအစိုးရအခုဒီနေ့ဟိုအခုမကြသေးမိကြမှာပေါ့နော်ဟိုတော်တော်လေးနောက်ကျပြီးမှလုပ်တယ်လို့ပြောရမယ် first finding mission ကိုဒီနေ့ဒီမှာကျွန်တော်တို့ကအင်ဒီပန်ဒန့်အင်ကွာရီဟောပေါ့နော်ကျွန်တော်တို့ဒီစုံစမ်းစစ်ဆေးဟိုအဖွဲ့လေးကိုကျွန်တော်တို့ဖွဲ့တယ်ကျွန်တော်တို့ဒီဖိလစ်ပင်းနဲ့ကျွန်တော်တို့ဂျပန်နိုင်ငံသားတွေပါတဲ့ဟာမျိုးပေါ့နော်အဖွဲ့ဒီကတော့ဒါကိုဂျပန်လို့ခုစိုးစားတာပေါ့နော်ဒါပေမဲ့ဒီတော့ပြန်စုပြေးရမှာကြာတကယ်တော့ဆက်ချက်ကြီးတစ်ချက်ကဒီကိတောပြောတဲ့ဒီအပေါ်ပေါ့နော်ဒီကျွန်တော်ဒီစုံစမ်းစစ်ဆေးဖွဲ့ရရတယ်ဒီပေါ်တော့တဲ့အချက်တွေကတကယ်ကတော့ချိန်တတ်တော့လားမချိန်တတ်တော့ရင်ဒီကိစ္စချိန်ခဲ့တဲ့လက်ရှိပြီးတော့ကျွန်တော်တို့အသေးသေးကိုဝင်ကြည့်လို့မရမချင်းစက္ကနာရှာမယ့်ကိစ္စကကျွန်တော်တို့တော့ချောက်ချုံသွားမှာပဲဆိုတော့ဒီနေ့ထိုင်နေကျွန်တော်တို့ကဒီမှာတော့တဲ့စက္ကနာတစ်ခုရှိတယ်လူတွေပြန်လာလို့ကစက္ကနာတစ်ခုဟလာလို့ဒီကိစ္စတွေပါရောတော့ဒါကစက္ကနာတစ်ခုတစ်ခုကဒီဓာတ်ဆွေးမှုကိစ္စကစက္ကနာတစ်ခုအနေနဲ့ရှိတယ်အဲ့ဒီအတန်ပြင်းထန်ပြီးတော့ကျတဲ့စကဘာလုံးဝါးကြီးဖြားပေးတဲ့အဆင့်ကိုရောက်တာဒီချိန်ကတောက်လာတယ်ပေါ့နော်တော့အစိုးရဒီအရောဖြေနိုင်မှုဆိုရင်တော့ကိုအရန်မဲပြီးတော့တစ်ဖက်ကလည်းဖြားရည်လာတယ်အဲ့ဖြားရည်ကဘာဖြစ်လဲဆိုတော့ဒါကြိုက်ပြီးလုံးခံရမှာတစ်ဖက်တစ်ခုလည်းခံရမှာမဟုတ်ဖြားရည်အမျိုးစိတ်လာတာဘာလို့အစိုးရကလည်းလက်ပိုက်ကြည့်နေတယ်ဒီကိစ္စကိုဝန်မကူဘူးဆိုတော့အစိုးရကဖြားပေးတယ်တစ်ကြိုက်ပြီးလုံးပြီးတယ်ဆိုတော့တစ်ကိုကျွန်တော်ဤရင်းနဲ့ရေယူလို့မရရင်တစ်ကြိုက်ပြီးလုံးပြီးတယ်ဖြားကျွန်တော်အားလုံးတော့ကြာတာလည်းကျွန်တော်ကလည်းနိုင်ငံရေးနဲ့ပတ်သက်ပြီးတောက်ကတော့လက်ညှိုးဆဲတဲ့ကိစ္စလည်းဒီကိစ္စတော့ကျေကျေတို့အပြင်မှာလည်းအစိမ့်စိတ်ပေါ်ပေါ်နဲ့ပဋိပက္ခရပြူကြည့်လာတယ်အဲ့တော့အဲ့တဲ့ဆိုတဲ့ကိစ္စကတော့တဖြစ်ရောမရှိရောဆိုတာဆိုတော့ကျွန်တော်တို့ကဒီကိစ္စကိုရုံးထုတ်ဖို့ကလက်ရှိအစိုးရစိုးစားနေတခုပဲမြင်နေအဲ့ဒါပါလဲဆိုတော့ပြောပြရဲဒီ independent inquiry ပေါ်တော့အခု commission တခုဆက်ပြီးလုပ်နေတယ်ဒါပေမဲ့သူတို့လုပ်နေတဲ့ထွက်လာတဲ့ရလက်ကအပြင်းနဲ့လောက်တယ်နိုင်ငံတကာကိုဖြေရောက်လို့ဖြေရောက်တယ်ဆိုတော့ပြဿနာမရှိဘူးဟုတ်ဘူးဆိုလို့ရှိရင်တော့ PPR အဆက်ရှိနေကျွန်တော်အပြင်းတော့ပါအခြေနဲ့အနေအထားမျိုးမြင်နေရတယ်အဲ့ဒါကတော့တော်ဆိုးပါတယ်
ဟုတ်ကဲ့ကိုစီရဲဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီတဲ့လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းဒီလေးလိုင်းပေါ်မှာရောက်နေပါတယ်အရင်ဆုံးတူတော့ ်လည်းပေးချင်ပါတယ်ရန်ကုန်မြို့ကကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီဖြစ်ရလို့လေမာမျိုးတက်ပြန်လို့ဒီနည်းဆွေးထားတော့ကျွန်တော်မထိခိုက်နိုင်အောင်လုပ်နေမှာဒါပေမဲ့လည်းဆိုရင်တော့ဒီစစ်ဆေးရကအနာရှင်ရောဒီတက်ဖြစ်ရရောဒီဖြစ်ရရောဖြစ်ရမရှိတဲ့နဲ့အမျိုးတက်ပြန်လို့ဒီနည်းဆွေးထားတော့ဒီလိုလာမှာမဟုတ်လို့ကျွန်တော်မြင်တယ်အဲ့တော့အခုဒီအရင်ကတင်ကြတဲ့ဥစ္စာနဲ့ဒီကတင်ကြတဲ့ဥစ္စာမှာသဘောထားပြနေရယ် AIC ကရဒီဇာဖြစ်ကိုသာသာပေးပြီးတော့မှအခွင့်အရေးယူချင်တယ်တော့ဒီရဲ့ဆုံးဖြတ်ချက်ကအင်တာဟန်နဲ့ဒီကမ္ဘာကိုအာနာရှင်တို့ကနိုင်ငံကြီးမှာဝင်ရောက်ဆုံးဖြတ်နေတဲ့ဥစ္စာပြည်သူလူထုမတိုက်ရတဲ့အခွင့်အရေးဥစ္စာကိုဆုံးသတ်တော့အောင်ပုံကူကိုတက်ချက်ထားပြီးတော့မှဟိုဖိအားပေးတဲ့ဥစ္စာဒီလိုဖြန့်တယ်လို့ကျွန်တော်မြင်တယ်ဒါကြောင့်လည်းဆိုရင်တော့ဒီလူထုရောအဲဒီလိုနိုင်ငံတကာအော်ဖိအားမပါရဲနဲ့ဘယ်အောင်စမ်းစစ်ကြည့်လို့နေတဲ့အမျိုးသားပြည်နယ်ပြည်နယ်ဆိုတဲ့ဥစ္စာကဒီလူတွေကလူတွေမှာအနာရှင်ဆက်ဆံတဲ့အခြေအနေကြီးကမျိုးမျိုးနဲ့ပြည်သူတွေနဲ့အဲ့ဒီအဖြစ်ကိုဝင်လာနေလို့ကျွန်တော်မြင်လို့အဲ့တော့ဒီခြားကတော့ဟိုအထက်ကျောင်းအထက်ကြီးပြမှာတော့ဒါပေမဲ့လို့ဆိုရင်တော့တနိုင်ငံလို့ပြတဲ့အခါတည်းမဟုတ်ဘူးဟိုပတ်စံတက်တဲ့ခါကြီးတော့မှဖိအားပေးတဲ့ဥစ္စာတွေတဲ့ဒါမှအဆင်ပြေတယ်ဒီခိုင်ခိုင်ချာနေတယ်အဓိကအလုပ်အမွေးပေးမယ်ချက်တင်ရောချက်တင်ရောအားလုံးကိုချိန်ပြီးတော့မှဒီအမှုခွင့်ရှိတဲ့ဆရာဦးသားရောဆန်တီနဲ့အဲ့ဒါကလေရတတ်ချက်မှုဆိုရတာလည်းမဟုတ်ပါဘူး။ဒီလိုလူကြီးဆိုထားတာအမှုနဲ့တက်လို့ပြ။အဲ့ဒါကိစ္စကအစိုးရတူတူပြရွှေရင်ဆက်လက်မလုပ်ဘူး။ဒီ PR ဆိုလို့ဒီလိုကဟိုထိခါလိုက်နေတဲ့စီမံခန့်ချက်လည်းမလုပ်ဘူးလို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ပါ။ဆွေးနွေးရကျေးဇူးပါ။ကျွန်တော်နောက်တူကိုလည်းအလှည့်ပေးချင်ပါတယ်။ကြောက်ကကိုစင်မဲအောင်ဖြစ်ပါရဲ့။ကိုစင်မဲအောင်ရဲ့သဘောထားလည်းလူရင်းတူချင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့။အဲ့ဒါလေစစ်ဘက်ကဟုတ်ကဲ့ကာကွယ်ပေးနေကြတယ်။ဘာသာဥစ္စာတွေဆိုရင်ပြောရလို့ပေါ့နော်။ဒီအစီအမံအလုပ်စစ်ဘက်ကကာကွယ်ပုံနာမျိုးပြောနေကြတာကလည်းပဲလို့နော်။အဲ့ဒါအပေါ်မှာတိကျပြီးလည်းငယ်ကြီးနိုင်တယ်လို့ပြောမယ်နဲ့မြန်မာကနေဟုတ်ကဲ့ကျားတို့ငင်းဟိုလည်းကြီးကြမှာတယ်ဟုတ်ကဲ့
။ဟုတ်ကဲ့ကိုစင်မင်းအောင်ပုံစွနေရကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုတန်းမောင်ဖြစ်ပါရဲ့။ကိုတန်းမောင်သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ you are လည်းအာမကိုပါဘူး nld လည်းအာမကိုပါဘူးစက်ကြတယ်မှာရောရဲတယ်မှာရောမိတ်ဆွေအကောင်းနေရှိပါတယ်ဟိုကိုဝါလုံးတို့ကိစ္စမှာလည်းဟာအပြေခံဖြစ်တဲ့ဒီရဲ့ဥစ္စာဆိုရင်အမှန်တရားကိုပေါ်ထုတ်တယ်ဟာဒီခိုင်မှာဖြစ်သွားတယ်မွတ်စလင်တွေကကိုယ့်ရဲ့ကိုမိရှုပြီးထွက်သွားတယ်ဆိုပြီးတော့အုတ်ထုတ်တွေစောင်းဒွဲချင်းတွေစောင်းပြီးတော့မိရှုသွားတယ်ဟာ nld ကစက်တွေထောက်တန်းရှိရင်ပြပေးပါလို့ပြောတယ်အဲ့ဒီပုံကိုယ်တွေကဟိန္ဒူကန်တဲထဲမှာလည်းရှိပါတယ်သူတို့ကဟိန္ဒူတွေပါသူတို့ဓာတ်ပုံရိုက်တဲ့လူတွေသူတို့ဝိုင်းပန်ပိုးတဲ့လူတွေခေါ်ယူပြီးတော့စစ်ဆေးတွေပါအဲ့ဒါတမ်းမတော်နဲ့ဒီတဲ့ကြီးကိုအာဟိုအာကိုပြီးပြောပါတယ် energy လည်းအာမကိုပါဘူး UN လည်းအာမကိုပါဘူးအိုင်စီစီလည်းအာမကိုပါဘူးလို့ဒီလောက်ပဲပြောချင်ပါတယ်ဟုတ်ကဲ့ကို
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါနောက်ကျွန်တော်တို့ဒီ email နဲ့ပေးဖို့ဆွေးနွေးထားစာတချို့လည်းရှိနေပါတယ်ဒီထက်ကအရင်ဆုံးကတော့ American ပြည်အစိုးရမောင်တသနာရဲ့ပေးစာကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ARS ရဲ့အကြမ်းဖက်သမားတွေကြောင့်ဖြစ်ပေါ်လာတဲ့ရခိုင်အရေးကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ PR ပေးအရေးယူမှုတွေဟာမြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးကိုပုံမခက်ခဲကြမ်းတမ်းသွားနိုင်သလိုစစ်အာဏာရှင်ဘဝကိုပါကြောက်သွားနိုင်ပါတယ်အစပထမတော့စစ်ကောင်းဆောင်တွေကိုပြစ်မှတ်ထားကြတယ်ကာလအပိုင်းခြားတစ်ခုအထိနိုင်ငံတကာအတိုင်းဝိုင်းကမျှော်လင့်ထားသလိုဖြစ်မလာဘူးဆိုရင်အစိုးရကိုပါပြစ်မှတ်ထားလာကြမှာမလွဲ့ဧကန်ပါဒီလိုစင်ကဲဖြစ်လာပြီဆိုရင်စီးပွားရေးလူမှုရေးနိုင်ငံရေးအကျပ်တဲတွေပါတိုးပွားလာနိုင်ပြီးတော့လူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခတွေဖြစ်ပေါ်လာနိုင်ပါတယ်အထူးသဖြင့်အကွက်ကောင်းချောင်းနေတဲ့အမျိုးသားရေးလှုပ်ရှားသူတွေနဲ့အစိုးရဘောမကျေနပ်သူတွေပေါင်းစုသွားနိုင်ပြီးတော့နေရာဒေသအနှံ့စုပူမှုတွေဖြစ်ပေါ်လာနိုင်ပါတယ်ဒီအခါအစိုးရအုပ်ချုပ်မှုအောက်မှာမရှိတဲ့ပြည်ထရေးအကြံဖက်ကင်တွယ်မှုတွေကြုံလာရနိုင်ပြီးတော့မတီးငြိမ်မှုတွေကနေတဆင့်စေအုပ်ချုပ်ရေးဘဝကိုပြန်လည်ရောက်သွားနိုင်ပြီးအမျိုးသားပြန်လည်တည်မြဲရေးလမ်းကြောင်းမှာလွှဲချော်သွားနိုင်တယ်လို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်ထသနာရဲ့စာပါသူကတော့ဒီအချိန်ကာလတစ်ခုမှာဒီမျောလင့်ထားလို့ဖြစ်မလာရင်ဟိုစစ်တပ်တင်မဟုတ်ဘဲနဲ့အရသာအစိုးရကိုလည်းပြစ်မှတ်ထားခံရတဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်နောက်ဆက်တွဲအနေနဲ့ကတော့ဒီနိုင်ငံရေးချက်တွေပေါ်ပြီးစစ်တပ်ကအာဏာပြန်ယူရဲ့အဖြစ်မျိုးထိတော့ဖြစ်နိုင်တယ်ဆိုပြီးသူကပြောပါတယ်ဆိုတော့ကိုအောင်စုကြီးသဘောထားသိချင်ပါတယ်ဒီလိုမျိုးပေါ်လေအခုဒီလိုနိုင်ငံတကာ PR တွေရနေပြီးတော့ဒီလိုနိုင်ငံရေးချက်တွေပေါ်လာနိုင်တဲ့အထိနောက်ဆုံးဟိုစစ်တပ်ကနေအာဏာပြန်ယူနိုင်တဲ့အခြေအနေမျိုးထိဖြစ်နိုင်တဲ့အန္တရာယ်မျိုးတကယ်ရောရှိလို့လားကိုအောင်စုကြီး
ဟုတ်ကဲ့ကျွန်တော်နှစ်ပိုင်းလောက်တော့ခွဲပြောခြင်းလေခင်ဗျာကျွန်တော်ပထမတစ်ပိုင်းကတော့နိုင်ငံတကာ PR ပိုင်းမှာကျွန်တော်အခုနေသားမှာတော့ဒ
ဒီကမ္ဘာပေါ်မှာဟိုဝေဖန်ပြောဆိုနေရတာရှိရဲ့နောက်တစ်ဦးချင်းပေါ့နော်ဟို selective တန်ခါအရေးယူဖို့ပုံစံမျိုးတွေလည်းလုပ်နေတာရှိပါတယ်ဆိုတော့အဲ့တော့နိုင်ငံတကာဘက်ကလည်းဒီချက်ပို့ပြီးတော့ဟိုအရေးယူမယ်စသဖြင့်အားမျိုးတွေပြောလာတာရှိတာပေါ့ဆိုတော့အဲ့ဒီအချိန်မှာတော့ကျွန်တော်မြင်တဲ့အပိုင်းကဘာလဲဆိုကြတာကနိုင်ငံတကာဘက်ကPRP တဲ့ဆိုလို့ရှိရင်ရလကဘာထွက်စီကျင်တာလဲပေါ့ဆိုတော့ဒီအပေါ်မှာစနစ်တကျနဲ့ဟို
ဒီပါကော်မန်ဘက်မှာပေါ်တော့ဒီအတိုင်းသာထားတာမျိုးရှိတယ်အဲ့လိုမှမဟုတ်ဘဲနဲ့တနင်္ဂနွေလုံးကိုဒီလိုတန်ခါရေးရမျိုးဆိုရင်တော့ဘာရလမလဲမထွက်ပဲနဲ့ကျွန်တော်တို့အတွက်ဆိုးကျိုးပုံများဖို့ဖြစ်စီမယ်လို့ထင်ပါတယ်နောက်ဒုတိယပိုင်းမှာကျတော့ကျွန်တော်တို့မြန်မာအစိုးရရဲ့ရည်ရည်ချက်ပေါ်ဗျာကျွန်တော်တို့ကဘယ်လိုခံပြီးတော့အခုလက်ရှိပြဿနာတွေဖြေရှင်းပါလဲပေါ့နော်ဆိုတော့ ခုလက်ရှိဒီရိုဟင်ဂျာရေးပေါ်ပြရခိုင်ပြည်နယ်ရောက်ပိုင်းကြပ်နာမှာဒီ UNDP UNHCR နဲ့ကျွန်တော်တို့ကရလဲမှုစာချုပ်တော့လက်မှတ်ရေးထိုးထားတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့က ICC ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတစ်ခုမဟုတ်ဘူးဒီလိုပယ်ချတယ်ဆိုတာမျိုးလောက်နဲ့ဟိုဖြည့်ရှင်းနေတာပေါ့နော်ဆိုတော့ဒီလောက်နဲ့တော့ကျွန်တော်ထင်တယ်ဘလို့တော့ဘူးကျွန်တော်တို့ကဒီချက်ပို့တိုးပြီးတော့တန်တမာကြီးကိစ္စရောဒေသတွင်းနိုင်ငံတွေနဲ့ရောဟိုပို့ပြီးတော့ဆွေးနွေးမှုတွေရှိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာနောက်တစ်ခါကျတော့တိုင်းပြည်တွင်းမှာကြတော့လေကျွန်တော်တို့ဒီဒီမိုကရေစီပြည်ကြောင်းလေးနဲ့လူ့အခွင့်အရေးကိစ္စတွေပေါ့နော်ဒီချက်ပို့ပြီးတော့လေးစားလိုက်နာဖို့နဲ့ပို့ပြီးတော့တရားဖွင့်ဖြည့်ကြောင်းလေးတွေဆက်လုပ်ဖို့တိုးလုပ်ဖို့လိုတယ်လို့ထင်ပါတယ်
โอเคกูเอาตัวนี้ซื้อเนี่ยเจซุอ่ะสอกูเตียต้วยตบอดาครับเนี่ยกูจนกูซอซอกูเตียต้วยอ่ะပြောထားပြီးသားပါဒီလိုစစ်တက်ကပြန်ပြီးတော့ဟိုနိုင်ငံကြီးမှာဝင်လာနိုင်တဲ့အခြေအနေမျိုးတွေတော့ယောပါသွားရဲဆိုတာလဲဆွေးနွေးသွားပြီးသားပါအဲ့တော့ကျွန်တော်နောက်တစ်ပိုင်းကိုစောစောကိုအောင်သူကြီးဆွေးနွေးသွားတဲ့ဟာကိုပဲဆက်ပြီးဆွေးနွေးစေချင်ပါတယ်ကိုအောင်သူကြီးဆွေးနွေးတာတော့အခုချိန်ထိဒီတုံ့ပြန်ပုံတွေမှာဟိုလုံလောက်မှုမရှိသေးဘူးဆိုတော့အခုကျွန်တော်တို့ဒီနိုင်ငံတကာဖိအားတွေယောပါဖို့ဆိုရင်အစိုးရနဲ့စစ်တက်ဘက်ကဟိုတုံ့ပြန်ပုံတွေကအခုတွေ့ရသလောက်အထိဆိုရင်လုံလောက်မှုရှိပြီလို့ကိုတရားစီသုံးသပ်နိုင်လား
အဓိကအဲ့ဒီမလုံလောက်လို့မဟုတ်ကြလုံးပြလုံးထိုက်တာတွေလုံးဖို့ကလောက်ချတာတွေလည်းအများကြီးပါတယ်ဗျာနော်လောက်ချရတဲ့တန်ကြာတွေကြီးလာတယ်အဲရှင်းဟိုပေါ့တော့ကျွန်တော်တို့ဒီအဲ့နဲ့ထင်းအဲ့နဲ့ညမှာပစိမ်းနဲ့ပေါက်ရမယ်အနည်းဓာတ်ကိုကြောက်တယ်ဆိုတာကကျွန်တော်တို့ကတုံ့ပြန်မှုတွေလည်းအများကြီးကြီးပြီးတော့အထင်းနဲ့တပြေးကြီးရမတုံ့ပြန်နိုင်တဲ့ကိစ္စတွေအများကြီးအော်အခုတော့တော်တော်အခြေအနေရောက်သွားတာပေါ့နော်အဲ့ဒါပါလဲဆိုတော့ကျွန်တော်ဒီတန်ရပြီပေါ့နော်အဓိကဒီအများကြီးသူ့လိုက်ကျွန်တော်တက်ထားတယ်ဆိုတော့ဒါတန်ရရကြီးကိုကျွန်တော်ရှင်းဖို့ပြောလို့ရှိနေပြီကျွန်တော်တို့ဘက်ကအစိုးရအောင်တက်မလို့ရောလို့ပြီးတော့ကျွန်တော်တို့ဒီအချိန်ဝဲစစ်ဆေးမှုတွေကိုနိုင်ငံတကာလက်ခံနေတော့ဒီကျွန်တော်တို့ကလုပ်ရမယ်ဆိုတဲ့အခါမှာကျွန်တော်တို့ကနိုင်ငံတကာပြောတိုင်းတိုင်းလို့ရောမဟုတ်ကျွန်တော်တို့ကအစိုးရအားကြီးဆိုတော့မှန်တယ်ဆက်တော်လည်းကျွန်တော်တို့ကလုံလောက်တဲ့အမြင်ပြင်းတာအဲ့တော့ကျွန်တော်တို့အားကြီးမပါဘဲနဲ့ကျွန်တော်ပြောကမပါဘဲနဲ့နိုင်ငံရေးလူရေးဘာသာရေးပြောကမပါဘဲနဲ့ကျွန်တော်တို့ရာဇဝတ်မှုရာဇဝတ်မှုကိုစင်လာပြီးတော့ကျွန်တော်တို့ဘလောက်ပုံစံဖော်ထုတ်ပြီးအရေးယူနိုင်လဲဆိုရင်အပေါ်မှာမှုကြည့်တယ်ကျွန်တော်တို့ကကိုယ်စင်အောင်ကိုယ့်ဘက်ကလက်စစ်လိုက်ထိုက်တာလေးလုပ်တယ်ဆိုလို့ရှိလို့ရှိရင်အဲနိုင်ငံတကာကလည်းကျွန်တော်တို့ဘယ်လိုကပြောပွက်ဟာပွက်မရှိအောင်ပေါ့နော်ထောက်နိုင်ရမယ်နောက်တစ်ခုကအရေးကြီးဆုံးတစ်ချက်ကပါလို့ဆိုကျွန်တော်တို့ဒီဒီလေးမှာအဲ့ဒီကပ်ချက်မှုတွေကိုကြည့်ကြည့်ရဆိုလို့ရှိလို့ရှိရင်အပေါ်ကပေါ်ခဲ့ဒီရေးယူလိုက်တဲ့သတင်းရှိလို့ရှိရင်ပြန်လာမယ့်ဒီလိုနဲ့ပြန်လာရဲသွားမယ်ဒီပတ်ချီရှိရတဲ့နောက်ကနေပြီးတော့သူကဒီလိုက်လာနိုင်တဲ့ကျွန်တော်တို့ဒီလို encouragement ပေါ်တော့ကျွန်တော်အားပေးဖို့ပေါ့နော်ယုံကြည်မှုတွေဟလာဟိုတန်တရားကြော့ပါလာတဲ့ကိစ္စတွေဖြစ်နေတယ်ဘာလို့ဒီအခုတော့ကျွန်တော်တို့ဒီကိစ္စပေါ်မှာအများကြီးတည်သွားတာဘာဖြစ်လို့ဆိုတော့အပြင်မှာပြောနေကြတဲ့ဟာကကျွန်တော်တို့လူလူထောင်နဲ့ချီပြီးတက်ခံလာရတယ်လို့ပြောနေကြတာဖြစ်လို့ကြောင့်မလို့ဒီခန္ဓာကိုယ်တွေဒီအလောင်းတွေပေါ်ဖို့နေရတာကအများကိုအားပေးတယ်ဆိုတော့ဒီကလည်းဖြီးဖို့ဆိုတာကျွန်တော်တို့ဟိုကိုအပြင်မှာရှိတယ်ကျွန်တော်တို့အင်အားနဲ့ကျွန်တော်တို့ရှိတဲ့ဥပဒေနဲ့ဟာစိတ္တကြမဟုတ်ဘူးဆိုလို့ရှိရင်တကယ်တမ်းဘာအဆဲမှမထားပဲနဲ့တာဝန်ယူဖို့ပေါ့နော်တာဝန်အထူးရောက်တော့တက်မလို့ခေါင်းဆောင်တွေတော့ဖြစ်လာရင်အပနာမများရင်များတယ်လို့ဟိုတာဝန်ယူသင့်ယူထားတဲ့လူကတာဝန်ယူပြီးတော့ကျွန်တော်တို့ခံသွားမယ်ဆိုလို့ရှိလို့ကျွန်တော်တို့ကဟိုနိုင်ငံတကာနဲ့ပြည်နယ်နဲ့ပြည်ပင်းမှာလည်းအမှန်တကယ်ကောင်းတယ်ကျွန်တော်တို့ဥပဒေနဲ့ပတ်သက်ပြီးတော့ဟာဥပဒေစိုးမှုနဲ့ပတ်သက်ပြီးတော့ဟာမျိုးခေါင်းဆောင်တွေရတော့မှကျွန်တော်တို့နိုင်ငံရယ်ဆိုတဲ့အခုလောက်ရတယ်ဆိုကျွန်တော်တို့တည်းကအကောင်းဘက်ကိုရောက်မယ်အုပ်ချုပ်ရေးရောကျွန်တော်တို့ဒီဥပဒေရောကျွန်တော်တို့ဒီအဲဒီကျွန်တော်တို့ rule of law ကျွန်တော်တို့လည်းကဒီမိုကရေစီဟလာဟိုစနစ်တစ်ခုကိုကျွန်တော်တို့ဟိုအကောင်အထည်ပေါ်တဲ့နေရာမှာအများကြီးအားရဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီလိုလုပ်ဖို့ပဲကျွန်တော်မြင်ပါတယ်ဒီလမ်းအားလည်းကျွန်တော်တို့ဒီအရာရာတွေလွတ်မြောက်နိုင်တဲ့လမ်းလို့မြင်ပါတယ်ဗျ
ဟုတ်ကဲ့ ဆိုတော့ကိုတရားလို့ဆွေးနွေးရကျေးဇူးပါ။နောက်ကျွန်တော်တို့ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာကြံနေပါသေးတယ်။ကိုတီးလည်မှုကထိုင်းနိုင်ငံကပါကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီစစ်တအစိုးရတို့လှုပ်ဆောင်ချက်တရားတော့ယူတာမှုရှိဘူးလို့ကျွန်တော်ပြောချင်ပါတယ်ဗျာ။ဘာဖြစ်လို့လဲဆိုတော့နော်အခုပြဿနာတွေကတို့ချီကံပြီးတော့ညင်းနေတာပဲကျွန်တော်တွေ့နေရပါတယ်ခင်ဗျာ။ဒီတော့ကျွန်တော်တို့အနေနဲ့ပြောရမယ်ဆိုရင်နော်နိုင်ငံတကာဖိအားတော့အမှန်မှလိုအပ်ပါတယ်မဟုတ်လို့ရှိရင်နော်ကျွန်တော်တို့တရားတော်တိုင်းရင်းသားတွေကိုနော်ပြဿနာဆက်ပြီးတော့ရှာဖို့ပြည်နဲ့ကျွန်တော်ကပြဿနာလုပ်ဖို့ဆိုတော့တို့ကတော့အမြဲတမ်းလှုပ်ဆောင်နေတာဖြစ်ပါတယ်ခွ။ဖုန်းကြီးဟောင်းဥပါတို့ကတော့ကျွန်တော်ချာနေတော့တွေ့နေရပါတယ်အဲ့ဒါတော့ဘို့နော်နိုင်ငံရေးနဲ့ဖြစ်အောင်ကျွန်မလိုအပ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးရကျေးဇူးပါကျွန်တော်တို့ Facebook ကနေပေးထားတဲ့စာတချို့လည်းရှိနေပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုဇော်မင်းဦးဆိုသူကတော့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အဓိကကြတဲ့စစ်တပ်ကိုအရေးယူပေးစေချင်ပါတယ်တဲ့နောက်တစ်ခါကိုဇော်လေးရိုးမမောင်ဆိုသူကတော့လူအခွင့်အရေးကိုအစိုးရကရောစစ်တပ်ကရောပြည်သူလူထုကပါအားလုံးလေးစားလိုက်နာမှဒီမိုကရေစီကျလိမ့်မယ်လို့ထင်ပါတယ်တဲ့ဗျာနောက်တစ်ခါကိုမျိုးမြင့်ဆိုသူကတော့ကျွန်တော်ကတော့မော်လိုင်းမျိုးကမျိုးမြင့်ပါကာကြုတ်နဲ့တကွာစစ်ကောင်းဆောင်တွေကို ICC ခုံရုံးကနေအရေးယူစစ်ဆေးဖို့ထွက်ပေါ်လာတာကိုထောက်ခံပါတယ်တကယ်တော့စစ်ကောင်းဆောင်တွေဟာကိုပြုတ်ခဲ့တဲ့အမှုကိုမခံပဲရှောင်နေကြသူတွေသာဖြစ်ပါတယ်တဲ့ကိုအောင်လုံးကြီး
ဟုတ်ကဲ့ပါပြချေးစုပါဆိုတော့ကျွန်တော်ဟိုအစီအစဉ်အားလည်းအဆုံးသတ်ဖို့3မိနစ်လောက်တော့ရှိပါသေးတယ်ဆိုတော့ကိုအောင်သူညင်းရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာအခုကျွန်တော်တို့ဒီပြပဖီအားတွေကိုရင်ဆိုင်နိုင်မှုဆိုရင်ပြည်တွင်းမှာညင်ညွတ်ဖို့ပိုရေးကြီးရယ်ဆိုပြီးတော့စဉ်းစားချက်တွေလည်းရှိပါတယ်ဆိုတော့ဒီလိုပြည်တွင်းမှာညင်ညွတ်မှုရလာတော့ကျွန်တော်လုံနိုင်မဲ့အခြေအနေမျိုးလုံနိုင်မဲ့နည်းလမ်းမျိုးတွေဘာတွေများမြင်မိလဲ
ဟုတ်ကဲ့ဟိုလက်ရှိအစိုးရကတော့ပေါင်းစုအင်အားဆိုပြီးတော့ပြီးခဲ့တဲ့မိကုန်းတွေမှာပြောတာရှိပါတယ်ဒါပေမဲ့ဘယ်လိုပုံစံပေါင်းစုအားလဲဆိုတဲ့ဟာမျိုးဖွင့်ဆိုရှင်းပြရတယ်ကျွန်တော်တို့မကြားတော့မကြားပါဘူး။ဆိုတော့တခုကတော့ရှိတာကကျွန်တော်တို့တိုင်းပြည်တွင်ဘလောက်ညွတ်ညွတ်ပေါ်တော့နိုင်ငံတကာဘက်ကအခုလိုဖြစ်လာတဲ့ PR တွေနောက်တစ်ခါနိုင်ငံတကာဘက်ကအချင်းလွဲနေတဲ့ကိစ္စအားလုံးပေါင်းစုံကတော့ကျွန်တော်ထင်တယ်တော်တော်ရှုပ်ထွေးတဲ့ပြဿနာပါ။ဆိုတော့အခုလိုဗာအချင်းတို့တွင်မှလည်းဒါကြီးအားလုံးလုံးစည်းပတ်စည်းပြောမှုဆိုတာလည်းတော်တော်ခက်လိုက်မယ်လို့ယူဆပါတယ်။
โอเคก่อนนี้ซุนเนี่ยขอเชิญว่าสรุปโกตียาตวยะตะบอดาครับเนี่ยอูเราโหสร้างชัดดิชินิบาได้ดิโลปิป้าพี่อาดิยอบ้าล่ะวะสรุปพี่เว้นมาละญีญญุ่นเนี่ยละต้วยพี่ผีชิ้นหมดโหลเลยสรุปพี่เว้นมาอฉีคันมั้ยสรุปสร้างชัดမျိုးนี่ชิบาได้สรุปดิโลผิดละนําแม้อคินชิ้นမျိုးนีลันမျိုးก็ชิล่ะครับ
အဲ့တော့ရောဗျာဟိုဒီလိုတွေဆက်ကျွန်တော်ဒီလိုပြဿနာမှမဟုတ်ပါဘူးကျွန်တော်တို့တိုင်းပြည်ဒီစီနိုင်ငံပြည်ထူထောင်ဖို့ပေါ့နော်ကျွန်တော်တို့လိုအပ်ချက်တွေအများကြီးရှိတယ်အလားကျွန်တော်တို့အဓိကဉာဏ်ဉာဏ်ရေးတွေဆိုဆိုကျွန်တော်တို့ဒါဟိုမြင့်မြင့်လုပ်တဲ့အလုပ်တွေပေါ့နော်အဲ့တော့ဒီလိုကိစ္စမျိုးမှာဆိုကျွန်တော်တို့ပြဿနာတွေအများကြီးအလားရှေ့မှလောက်တဲ့ကိစ္စတွေအများကြီးရှိတယ်ဆိုတော့ညီညွတ်ရေးဆိုတာကတော့ကျွန်တော်တို့ဘာလို့လို့လိုအပ်တာလဲဗျာဒီကိစ္စမှမဟုတ်ဘူးပေါ့နော်အခုဒီကိစ္စပြဿနာတဲ့ခါကျပို့ပြီးလိုအပ်ပါတယ်ဒါပြတယ်ဆိုတော့ကျွန်တော်ဒီပြဿနာတွေကိုအတူတူရှင်းနေတူတူခံနေပေါ့နော်ဟိုအခုကျွန်တော်တို့ဆွဲဆွဲတက်တယ်ပြတ်တက်ပြီးအတူတူရေခံနေတယောက်ကတော့ဒုက္ခမပေးဘူးတယောက်ကရှင်းနေတော့နောက်တစ်ယောက်ကအနောက်ကနေပြီးတော့ကျွန်တော်တို့မတွန်းဘူးဆွဲမထားဘူးစသည်ဖြင့်ပေါ့နော်ဟိုကုညားမဲ့နေရာမှာမကူညီဘဲနဲ့အနောက်ဆက်တော်ပေးတဲ့ကိစ္စမျိုးတွေကကျွန်တော်တို့မြင်ရပါပေါ့နော်အဲ့တော့ကန်လန်ထုတ်တဲ့ကိစ္စတွေလည်းရှိတယ်ဆိုတော့ဟိုစဉ်းစားကြည့်ညီညီလို့မပြေမပြေရှင်းလို့မရတဲ့ဘက်ကကျွန်တော်တို့ကျွန်တော်အခြေခံဥပဒေအရကျွန်တော်ကအာဏာရရဲ့ပါတီကဟိုအားလုံးကိုဖိနှိပ်ရတာမဟုတ်ဘူးကျွန်တော်တို့ကတက်လို့ပဲပါတယ်ကျွန်တော်ကကျွန်တော်တို့အောက်ပါလေကျွန်တော်တို့ဟလာဒီကျွန်တော်တို့နိုင်ငံရေးအခွင့်အရေးသဘောတရားအရကျွန်တော်တို့ဒီအတိုက်ခံလဲရှိတယ်လို့အမျိုးသားရေးအားစုကျွန်တော်တို့ပြည်တော်ပြန်သားအားစုလည်းရှိရတာဆိုကျွန်တော်တို့နိုင်ငံရေးဇက်ကုံကြီးတော်တော်လေးကိုဟိုဒီကုံတက်ဆုံးရှိတယ်အဲ့တော့အဲ့ဒီအားလုံးတကြီးတဲ့အတန်တော့ဘူးဆိုတော့တော်တော်မလွယ်ဘူးမလွယ်လို့လေကျွန်တော်တို့ကဖြည့်ကျင်းလို့ရမရဘူးတယောက်တစ်ပေါက်လေဆိုတော့ဒါကတော့ပြည်ကြတယ်ကျွန်တော်တို့ကဒီလိုက်ဆက်နိုင်ရမယ်တော်ဆန်းစီကြီးကလည်းအားလုံးရှောက်နေတဲ့လမ်းတစ်ခုကိုသူကခင်ပြီးအားလုံးယုံကြည်အောင်ဆက်ဖို့ပဲလုပ်လို့ရတယ်။ပြန်ရကြည့်ရတဲ့အဲ့ဒီလမ်းကိုဒလောစီတော့တိုင်းပြည်နဲ့အောင်ကြည့်ပြီးအားလုံးကြရတယ်ဗျ။မဟုတ်ဘူးဆိုရင်ဒီဘက်ရှိတော့ဆိုးဖို့ပဲရှိတယ်။ကျွန်တော်တို့ဒီဘက်ကောင်းရမှုလည်းမရှိတဲ့ဒီကိုအားလုံးကိုဒုက္ခရဲ့အားလုံးကိုကားစီးခံကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဆက်ကြည့်ရအောင်ပဲရှိတယ်။မဟုတ်ရင်တော့ဒီလိုကြီးရဖို့ဆိုတာတစ်ခါတည်းကစဉ်းစားလို့မရဘူး။အားလုံးကစဉ်းစားဖို့အချိန်ကြာမှာဤလိုပဲပြောချင်ပါလား။
ဟုတ်ကဲ့ဆိုတော့အချုပ်အနေနဲ့ကျွန်တော်ကိုအောင်သူငင်းကိုလည်းတစ်ချက်မေးချင်ပါတယ်ကိုတရားသွေးဆွေးနွေးစာရဲ့အထက်မှာဒီလိုပေါ့လေပြည်ရင်းညီညွတ်ရေးယုံကြည်မှုတည်ဆောက်ရေးမှာတစ်ဖက်နဲ့တစ်ဖက်ဟိုဘယ်ဘက်ကအရင်စဖို့လိုနေတယ်လဲတချို့ကပြောတာတော့ NLD ဘက်ကအရသာဆွေးရဘက်ကလောက်တာရှိပေမဲ့စစ်တပ်ဘက်ကပါမလာတာမျိုးတွေရှိရဆိုတော့ထောက်ပြချက်တွေလည်းရှိနေတာဆိုတော့လေ
ဟုတ်ကဲ့ဟိုကျွန်တော်ထင်တယ်စစ်တပ်အရက်ပဲဆက်ဆံရေးရတော့ဟိုကျွန်တော်တို့တိုင်းပြည်ရဲ့ရှေ့လျှောက်အနာဂတ်တစ်ခုလုံးအတွက်လည်းအရေးကြီးပါတယ်ဆိုတော့နောက်တစ်ခုကတော့ဟိုကျွန်တော်တို့ဒီမိုကရက်တစ် transition ပေါ့ဗျာ
ဒီမိုကရေစီအပြောင်းလဲအသွင်ကူးပြောင်းရေးဆိုတဲ့ဟာမှာကျတော့ဒီစနစ်အစ်စ်ကတည်ဆောက်နေတဲ့ကာလမှာစနစ်ဟောင်းကလည်းဆုတ်သွားပြီးတာမဟုတ်ဘူးကြရှိနေသေးတယ်အဲ့တော့အဲ့ဒီတစ်ဖက်ပေါင်းစည်းပြီးဘယ်လိုလုပ်ကြမလဲဆိုတာတော့အတော်လက်ခက်ခဲတဲ့ကိစ္စပါအမှုပညာလည်းဆန္ဒကိစ္စလို့ထင်ပါတယ်ဆိုတော့အဲ့ဒီအချိန်မှာတော့လက်ရှိအစိုးရကဒါကိုဘယ်လောက်ထိသွားပါတန်းတန်းနဲ့ဘယ်လိုလုပ်သွားမလဲပေါ့နော်ဆိုတော့ဒါကပိုရေးကြည့်ပါတယ်နောက်တစ်ခါအခုနိုင်ငံတကာကိစ္စတွေကပါလာတဲ့အခါပိုရေးကြည့်ပါတယ်ခင်ဗျာ
โอเคပါဝင်ဆွေးနွေးပြည့်ဦးအောင်သူညင်ဦးတရားသွေးကိုရိုင်းဆွေးနွေးသူတွေစာရေးသားပြဖို့သူတွေနဲ့တော်တော်ရှင်နေအားလုံးလည်းဆီချေစုတင်ပါတယ်ခင်ဗျာ
ဒါတော့ကိုအောင်နိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့စနေနေ့ဓာတ်ရိုက်လီလန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေဓာတ်ရိုက်လီလန်အစီအစဉ်တွေကိုတပတ်ကို2ချိန်ထုတ်လွှင့်ပေးနေတာပါစနေညပိုင်း9နာရီမှ1ချိန်အင်္ဂါနေ့ညပိုင်း9နာရီမှတစ်ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါလည်းလီလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးလို့ကြရဲဆိုရင် VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်နိုင်ကြသလိုအီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကျွန်တော်တို့ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။view american တန်ကနေအခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနာ iza အစီအစဉ်ကိုမနေ့7ရက်နေ့9နာရီအထိလိုင်းဒိုမီတာ16 kHz 100.83 လိုင်းဒိုမီတာ19 kHz 15.15 လိုင်းဒိုမီတာ24 kHz 12.13တို့ကနေပြန်လဲပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ view မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့နားဆင်နေကြတာပဲဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပြပါလိမ့်မယ
်အမေရိကန်ပြည်တော်စုအပေါ်မှာလူနောက်တဲ့ယုံကြည်မှုမရှိသေးဘဲနဲ့တော့နျူကလ িয়ার ကင်းရှင်းရေးလုံးမှာမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကစနေနေ့မှာပြောလိုက်ပါတယ်ကုလသမဂ္ဂဒုတိယညီလာခံမှာပြောတဲ့မိန့်ခွန်းနဲ့ဝန်ကြီးရီယောင်ဟိုကအမေရိကန်ကိုမယုံရဘဲနဲ့တော့ကျွန်တော်တို့ရဲ့ဒုသာလုံချုံရေးအတွက်အစိတ်ချလောက်စရာမရှိပါဘူးအဲ့ဒီအခြေအနေတွေအောက်မှာကိုတစ်ဖက်ထဲကနေအရင်ဆုံးနျူကလ িয়ার ဖျက်သိမ်းမှုဆိုတာတော့လုံးဝမဖြစ်နိုင်ပါဘူးလို့ပြောသွားပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားသူကြီးချုပ်အဖြစ်အဆိုပြုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အဆိုပြုခံထားရတဲ့ Brett Kavanaugh ဘက်ကဆက်ပြီးတော့ရည်တည်ထောက်ခံတဲ့အကြောင်းနဲ့စုံစမ်းမှုအားလုံးပြီးဆုံးချိန်မှာအဆအဆရေရာအဆင်ပြေသွားလိမ့်မယ်လို့မျှော်လင့်ထားကြောင်းသမ္မတ Donald Trump ကသတင်းထုတ်ပြန်ကိုစနေနေ့မှာပြောပါတယ် Brett Kavanaugh အင်ဆိုင်နေရတဲ့ဒုတိယမြောက်လိမ္မန်းဆန်ရမတော်မတရားပြုကျင့်မှုဆွဆွဲချက်နဲ့ပတ်သက်လို့အဲလိုဆွဆွဲပြောဆိုထားတဲ့အမျိုးသမီးကို FBI ကဆက်သွယ်ခဲ့ပြီးဖြစ်ကြောင်းနဲ့ဖြစ်တဲ့အကြောင်းအဲဒီစုံစမ်းမှုကိုနှိစက်သူတွေကိုကိုးကားပြီးတော့ The Washington Post တင်စာမှာဖော်ပြထားပါဗျ။အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းမှာတောက်ကြနေကပြင်းအား9.5ငလျင်လုတ်ခတ်ပြီးနောက်ဆက်တွဲဆူနာမီရေလိုင်းတွေဖြစ်လာတာကြောင့်လူပေါင်း380ကျော်ထိဆုံးပြီး950ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆူနာမီရေလိုင်းဒဏ်ကိုပါလူးနဲ့ဒွန်ဂလာမြို့တွေမှာပြင်းထန်ခံလိုက်ရတာပါ။ဒီဆုံးသူရေအတွက်ထောင်ပေါင်းများစွာအထိရောက်သွားနိုင်တယ်လို့အင်ဒိုနီးရှားဒုတိယသမ္မတဂျိုးဆက်ကော်လာကပြောပါတယ်။အရင်လုတ်ပြီးဆူနာမီရေလိုင်းတက်လာချိန်ကပါလူမျိုးပင်လယ်ကမ်းခြေမှာပွဲတော်တစ်ခုရှိနေတာကြောင့်လူရာပေါင်းများစွာရောက်နေကြတာလို့အာဏာပိုင်တွေကစနေနေ့မှာပြောပါတယ်။ခန်းနိုင်ငံစစ်ဆေးရဖွဲ့ဝင်ဝန်ကြီးလေးဦးဟာပါလန်ပရာချရက်အမည်နဲ့နိုင်ငံရေးပါတီတွေထူထောင်လိုက်တဲ့အကြောင်းစနေနေ့ကကြေညာပါတယ်။အင်္ဂလန်ပရီးမီးယားလိဂ်ပွဲစဉ်ခုနှစ်ကိုစနေနေ့ကကစားပြီးတဲ့နောက်မန်စီးတီးနဲ့လီဗာပူးတို့အမှတ်တူ16မှတ်စီကြထားပြီးမဲ့မန်စီးတီးကဂိုးကွာခြားချက်အသာနဲ့ဇယားထိပ်ရောက်သွားပြီးလီဗာပူးကတော့အဆင့်နှစ်မှာရောက်နေပါတယ်။မန်စီးတီးတင်ဟာအင်ကွင်းမှာဘရိုက်တန်ကို2-0မရှိနဲ့နိုင်ရပြီးချယ်ဆီနဲ့လီဗာပူးကချယ်ဆီကွင်းမှာတစ်ဖက်တကူးစီတည်ကြတာကြောင့်လီဗာပူးက18မှတ်နဲ့တတိယနေရာရောက်သွားပါတယ်ခင်ဗျာ
။ဒါတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုနောက်အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေဘက်6:00နာရီကိုရနေခုနလိုက်ချီထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုနှိုင်းတို့မီတာ16 19နဲ့25တို့ကနေတင်ပြပေးမှာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။နိုင်ငံတကာကသောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပါ။
This program has come to you from the Voice of America, Washington.